Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်အောက်တိုဘာ18ရက်တနင်္လာနေ့ညပိုင်း 9:20 နာရီအထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190ရို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညဘက်သတင်းတွေကိုကိုကောင်းထင်တဲ့အတူညင်ညာပေးပါမယ်ထိုင်းနိုင်ငံဘန်ကောက်ကလေးမျက်နှာဖျားမှာဒီကနေ့ညနေပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း12ယောက်ထဲမှာနေတေဆုံးပြီး80ကျော်ဒဏ်ရာရခဲ့ပါတယ်တရုတ်နိုင်ငံမှာလူပေါင်း114ဦးတေဆုံးခဲ့တဲ့ကုန်းလောင်ယုံပောက်ကွဲမှုဒဏ်ခံရသူတွေကအစိုးရစီကရော်ကျေးရဖို့စုဝေးဆန္ဒပြနေကြပါတယ်လက်တော်နိုင်ကသူရဥွှေမဟာဒီကနေ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလောင်ရင
်ကောင်းပါပြီရှင်အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တည်တကြိမ်လွှတ်တော်အစည်းအဝေးမှာဆွေးနွေးမယ့်အကြောင်းနဲ့ပတ်သက်ပြီးကြားရမှာတော့
အဲ့ဒါဥပဒေကုလုပ်တဲ့ဆိုရင်တော့လေတရားနဲ့ပြီးတာမဟုတ်တဲ့ခါကျတော့ရက်ကြီးကပြောမယ်သဘောလေးရှိတယ်ဒါပေမဲ့ခုကတော်တော်လေးပြီးရမှာရေဟောကလားဟောပြီးမှဆိုတော့ဘယ်လိုစီစဉ်ကြမလဲတော်တော်လေးမသိဘ
ူး NLD ဘဟုကော်မတီဝင်လည်းဖြစ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးဝင်းထိန်ပြောတော်ရပါရှင်အကြောင်းစုံကိုမကြခင်တင်ပြပေးမှာပါကြအပြင်မကြခင်တုန်းကရန်ကုန်မြို့မှာဖန်စီရမိခဲ့တဲ့ American Dollar တန်းနဲ့ချီတန်ဖိုးရှိတဲ့ပိုင်ရှင်မဲ့စိတ်ကြွအစီရီဟာပြပကိုရေထွက်ပစ္စည်းတွေတင်ပို့နေတဲ့ကုမ္ပဏီတစ်ခုနဲ့ဆက်ဆက်နေတယ်ဆိုတဲ့သတင်းလာမယ့်အထွေထွေရေကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့အတွက်နိုင်ငံရေးပါတီအတတီကလွတ်တော်ကိုယ်စားလှယ်လောင်း6,000ကျော်အမိစင်းတင်သွင်းထားတဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့သတင်းလာနေညပိုင်းထိတ်တန့်ရောက်သတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုကောင်ထက်တို့ကပြောပြပေးကြပါအောင်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့နယ်ကဟိန္ဒူဘုရားကျောင်းသားမှာဒီကနေ့တနင်္လာနေ့မှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း12ဦးနဲ့မနေသေးဆုံးခဲ့ရပြီး88ယောက်လောက်ဒဏ်ရာရရခဲ့ပါတယ်အများစုကနိုင်ငံသားတွေဖြစ်ပါတယ်ဒါကနှစ်ပေါင်း10နှစ်ကျော်အတွင်းမြို့တော်ဘန်ကောက်ကအဆိုးဝါးဆုံးဘုံပောက်ကွဲမှုဖြစ်ပါတယ်မြို့နယ်လူစီကားယာရချာပရာဆန်လမ်းဆောင်မှာရှိတဲ့အေယာဝင်လေးမျက်နှာဖျားနာမှာညနေ9နာရီလောက်ကပောက်ကွဲမှုဖြစ်ပွားခဲ့တာပါလေးမျက်နှာဖျားနာမှာအလောင်း6လောင်းကိုဖုံးအုပ်ထားတာတွေ့ရပြီးတယောက်ကတော့လူနာတင်ကားနဲ့တဲသွားတာတွေ့ရတယ်လို့အခင်းဖြစ်ပွားတဲ့နေရာကိုရောက်နေတဲ့ VOA သတင်းတောက်စတီဗ်ဟာမန်ကပြောပါတယ်အခင်းဖြစ်ပွားရညနေခင်းအချိန်ကအဲ့ဒီလေးမျက်နှာဖျားတဲ့မှာလူပေါင်းရာနဲ့ချီပြီးရှိနေတယ်လို့လည်းပြောပါတယ်အခင်းဖြစ်ပွားမှုကိုလမ်းမှာတက်ထားတဲ့စောင့်ကြည့်ကင်မရာကရပ်ယူထားပြီးဗီဒီယိုဂွေထဲမှာတော့လမ်းမပေါ်မှာရောအနားမှာရပ်ထားတဲ့ကားတွေပေါ်မှာပါလူခန္ဓာကိုအစိတ်ပိုင်းတွေပြန့်ကျဲနေတာတွေ့ရပါတယ်အခုပောက်ကွဲမှုဟာဘုံတစ်လုံးပောက်ကွဲတာဖြစ်ကြောင်းရဲလို့သူ့ကိုယ်သူပြောတဲ့သူကပြောပါတယ်ဒါပေမဲ့ဒီပောက်ကွဲမှုကိုဘယ်သူကလှုပ်ဆောင်လဲဒီနေရာဘာကြောင့်ပြစ်မှတ်ထားတိုက်ခတ်ရလဲဆိုတာတွေကိုတော့မသိရသေးပါဘူ
းကျောင်းနိုင်ငံချန်ချင်းစိတ်ကမ်းမြေမှာပြီးခဲ့တဲ့သတင်းဘက်ကအကြီးအကျယ်ပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်ရာနဲ့ချီတဲ့အိုးအိမ်မဲ့သူဒေသခံတွေဟာပောက်ကွဲမှုကြောင့်ဆိုးဆိုးရွားရွားထိခိုက်ပျက်စီးခဲ့ရတဲ့သူတို့ရဲ့နေအိမ်တွေအတွက်အစိုးရကရောကြေးပေးဖို့ဒီကနေ့တင်လာနေမှာစုဝေးဆန္ဒပြခဲ့ကြပါတယ်။ပောက်ကွဲမှုတွင်တိုက်ဆုံရေးဥယေဟာ114ယောက်ထိရှိလာပြီးအဲ့ဒီထဲကမိသက်ဝန်ထမ်း21ယောက်လည်းပါဝင်ပါတယ်။အစိုးရရာရှိတွေတည်င်းစာရှင်းလင်းပွဲကျင်းပနေတဲ့တဲခုခန်းအပြင်ဘက်မှာအခုလိုစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အရင်ရှိတဲ့ပစ္စည်းတွေကိုတူလောင်ထားတဲ့ပောက်ကွဲမှုဖြစ်ပွားရာဂိုဒေါင်နီးမှာမဖြစ်မနေကက်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့အာဏာပိုင်တွေကအမိန့်ထုတ်ထားသလို6ကီလိုမီတာအကျယ်ရှိတဲ့ဒီပောက်ကွဲမှုနေရာမှာအလုပ်သမားတွေကစတင်ရှင်းလင်းနေကြပါပြီ။ဆိုဒီယမ်ဆိုင်ယာနိုက်အစိတ်တောက်ဓာတုပစ္စည်းတန်ချိန်900လောက်ကိုပောက်ကွဲမှုဖြစ်ပွားတဲ့နေရာနှစ်ခုမှာတူလောင်ထားခဲ့တာကြောင့်မြို့ကတောင်သုံးရီတွေမှာအစိတ်တောက်တွေစိတ်ဝင်နေနိုင်တယ်လို့ဆိုရိမ်မှုတွေရှိတဲ့အကြောင်းကြံချင်းမြို့ဒုတိယမြို့ဝန်ကသတင်းထောက်တွေကိုဒီကနေ့ပြောပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ Greenpeace ကတော့ပောက်ကွဲမှုအနည်းတဝိုက်နေရာတော်တော်များများကရေတွေကိုဆက်ဆဲခဲ့ရမှာအစိတ်သစ်စေတဲ့ဆိုင်ယာနိုက်ဓာတ်အများကြီးစိတ်ဝင်နေတာမတွေ့ရဘူးလို့တနင်္ဂနွေနေ့ကပြောပါတယ်။ဒါပေမဲ့လို့တရုတ်ဆိုရအနေနဲ့လေထုထဲမှာရောရေထဲမှာပါအနည်းရှိတဲ့ဓာတုပစ္စည်းတွေဘလောက်ရောက်နေသလဲဆိုတာကိုစုံစမ်းစစ်ဆေးမှုတွေအပြည့်အဝလှုပ်ဆောင်ပြီးတွေ့ရှိချက်တွေကိုလည်းအများပြည်သူကိုအသိပေးဖို့ Greenpeace အဖွဲ့ကတောင်းဆိုထားပါတယ်
။လူပေါင်း54ယောက်လိုက်ပါသွားတဲ့အင်ဒိုနီးရှားခီးတဲ့တင်လေးရင်စီကလို့ယုံကြည်ရတဲ့အပျက်စီးအပိုင်းစိတ်ပိုင်းတွေကိုနိုင်ငံရဲ့အရှိတောင်ပိုင်းတောတူထက်ရပပွားခရင်တွင်းမှာတွေ့ရပါတယ်။လေရင်ဟာတင်းနှင်းတွေနဲ့ကဆိုးရတဲ့ရာသီဥတုကြားပြန်တန်းစင်မှာပြက်ကျသွားတာပါ။လေရင်ပျက်စီးတွေကိုဒီကနေ့ Oscarbe မြို့ကနေ9မိုင်ကျော်အကွာလောက်မှာရှာဖွေရင်းလိန်ကနေတွေ့ရတာမို့ကင်ဆယ်ရေးအဖွဲ့ကတောင်းရောင်းနေပြီဖြစ်ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်အခုထိတော့အသက်ရှင်ကျန်ရသူရှိမရှိမသိရသေးပါဘူးထရီဂါနာလေချောင်းခီးစဉ်အမှတ်269ဟာခရိုင်မြို့တော်ဂျာယာပူရာမှာရှိတဲ့စန္ဒာနီလေစိတ်ကနေတင်းနှင်းတွေကပြန်တက်သွားပြီးမိနစ်30လောက်ကြာမှပြန်တမ်းမှု ထိန်းချုပ်ရေးစခန်းနဲ့အဆက်အသွယ်ပြတ်သွားခဲ့တာဖြစ်ပါတယ်။တာပိုင်းအင်ဂျင်တက်လင်းရင်ပေါ်မှာခီးတဲ့လူကြီး44ဦးကလေး9ဦးနဲ့လင်းမှုထမ်း9ဦးသေဆောင်သွားတယ်လို့အင်ဒိုနီးရှားလေကြောင်းဌာနကပြောပါတယ်။ထရီဂါနာလေကြောင်းဟာပြည်တွင်းလေကြောင်းလိုက်မှာ1992ခုနှစ်စတင်ပြေးဆွဲချိန်ကစပြီးဆိုးရတဲ့မတော်တဆဖြစ်မှု14ခုဖြစ်ပွားခဲ့တယ်လို့သူကဥရောပတပ်မကဝင်းဟင်မှာပြန်တန်းခွင့်မပြုဘဲတားမြစ်ဆင်မှာထည့်ထားတာပါအခုပျောက်ဆုံးနေတဲ့တာဘွန်အင်ဂျင်နှလုံးတက်လင်းဟာလွန်ခဲ့တဲ့နှစ်20ကျော်စတင်ပြေးဆွဲချိန်ကစပြီးလေကြောင်းအန္တရာယ်မကင်းတဲ့ပြဿနာအများပြားရှိခဲ့တယ်လို့လေကြောင်းအန္တရာယ်ကင်းရေးကွန်ရက်အဖွဲ့ကပြောပါတယ
်မြန်ကူရီးနိုင်ငံဘက်မှာတောင်ကိုရီးယားစန့်ကျင်ရေးဝါဒဖြန့်ထုတ်လွှင့်မှုတွေကိုဒီကနေ့တင်လင်းရနေမှာပြန်လည်စတင်လိုက်ပြီးကိုရီးယားကျွမ်းဆွဲမှာတင်မာမှုတွေတိုးလာနေပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့နိုင်ငံနစ်စင်ပူးတွဲစစ်ဆင်ရေးလက်ကျင့်မှုကိုစတင်လိုက်တဲ့အတွက်မြောက်ကိုရီးယားဟာအမြင့်သောသားထွက်နေပါတယ်။တောင်ကိုရီးယားဘက်ကဝါဒဖြန့်ချီမှုတွေကိုစစ်စုနှင့်တခုအတွင်ပထမဦးဆုံးအနေနဲ့စနေနေ့ကနယ်စပ်တချို့ချထားတဲ့အသံချက်စစ်တွေကနေထုတ်လွှင့်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားဘက်ကအလားတူလှုပ်လာတာဖြစ်ပါတယ်။တောင်နဲ့မြောက်ကိုရီးယားနယ်စပ်ကစစ်မဲ့ဇုံမှာကင်းလက်နေတဲ့တောင်ကိုရီးယားစစ်သားနှစ်ဦးမြေမြုပ်မိုင်းကြောင့်ဒဏ်ရာရပြီးတဲ့နောက်တောင်ကိုရီးယားဘက်ကအခုလိုဝါဒဖြန့်ချီရေးတွေပြန်လုပ်လာတာဖြစ်ပါတယ်။မြေမြုပ်မိုင်းတွေကိုမြောက်ကိုရီးယားဘက်ကထောင်ခဲ့တာလို့တာဝန်ထောက်ခဲ့တာဖြစ်လို့တာဝန်ရှိတယ်လို့တောင်ကိုရီးယားအစိုးရကစော်ဆွဲလိုက်ပြီးမြောက်ကိုရီးယားကတော့ဒီစော်ဆွဲချက်ကိုညှင်းပယ်ထားပါတယ်။အမေရိကန်တောင်ကိုရီးယားပူးတွဲစစ်ဆင်လက်ကျင့်မှုတွေကိုစစ်ရေးအေးနီးနဲ့အပြင်းထန်ဆုံးတုံ့ပြန်သွားမယ်လို့မြောက်ကိုရီးယားကကတိပြုပြောကြားလိုက်ပါတယ်။ဒီစစ်ရေးလက်ကျင့်မှုမှာအမေရိကန်နဲ့မြောက်ကိုရီးယားတပ်ဖွဲ့အင်အား8000ပါဝင်မှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတပါကန်ဟေကလည်းကိုရီးယားကျွမ်းဆွဲမှာစစ်ရေးအရာအခိုင်အမာပြင်ဆင်ထားဖို့ဒီကနေ့တင်လာနေမှာပြောဆိုလိုက်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နာရကအသူရဥရွှေမန်းဟာဒီကနေ့တနင်္လာနေ့မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့သူတို့နှစ်ဦးဘာအကြောင်းအရာတွေကိုဆွေးနွေးတယ်ဆိုတာကိုတော့မသိရသေးပါဘူး။လက်ရှိအနာရပြည်ခိုင်ပြိုးပါတီဌာနချုပ်မှာဒီကနေ့ကျင်းပတဲ့ပါတီဗဟိုလုံမှုဆောင်ကော်မတီနဲ့ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံကြရမှာသမရဥသိန်းစိန်တက်ရောက်ပြီးသူရဥရွှေမန်းကိုခန့်ထားတဲ့ဥက္ကဋ္ဌပူးတွဲတာဝန်ကိုဦးထေးဦးကိုပြောင်းလဲပေးရတာအတွက်ရှင်းလင်းပြခဲ့တယ်လို့ပြည်ခိုင်ပြိုးပါတီကသတင်းထုတ်ပြန်ပါတယ်။ပါတီဥက္ကဋ္ဌတဲ့ဦးထေးဦးကပြည်ခိုင်ပြိုးပါတီဟာအင်အားကြီးတဲ့နိုင်ငံရေးပါတီတစ်ခုဖြစ်တယ်လို့မကြမီကျင်းပမဲ့2015ရွေးကောက်ပွဲအနိုင်ရစေဖို့အတွက်ပါတီတွင်စီလုံးခိုင်မာမှုရှိစေဖို့သာမကမဟာမိတ်နိုင်ငံရေးပါတီတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်မှုလိုအပ်တယ်လို့လွှတ်တော်ပြန်လည်မဆတင်ငင်ကျင်းပတဲ့တွေ့ဆုံပွဲမှာပြောပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနေပြည်တော်ကပြည်ခိုင်ပြိုးပါတီအစည်းအဝေးပြီးရဲရင်အားနဲ့ဝင်ရောက်လုံခြုံရေးယူပြီးသူရဥရှင်မန်းကိုဖြုတ်ချခဲ့တာဖြစ်ပါတယ်။သူရဥရှင်မန်းကိုအနိုင်ရပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့တာဝန်ကနေအနာပေးခံရရပေမဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌပြည်တော်ဆွလွတ်တော်နာကဖြစ်တဲ့တာဝန်ယူဆောင်ရမှာမို့မနေ့ကပြန်ပြီးဆမဲ့လွှတ်တော်တွင်ဘာတွေဆွေးနွေးတင်ပြမှုတွေရှိလာနိုင်မယ်ဆိုတာကိုလည်းအများကစိတ်ဝင်စားနေကြတာပါလွှတ်တော်မရှိဒီမိုကရေစီမရှိလွှတ်တော်ရှိမှဒီမိုကရေစီရှိသည်လို့ခံယူဆောင်ရွက်ခဲ့တဲ့အတွက်အခက်အခဲတွေကြုံခဲ့ရကြောင်းနဲ့နောက်မှအန်ဒီရီကြလာနိုင်တယ်လို့ယူဆကြောင်းလွှတ်တော်ပြန်ပြီးမဆခင်မှာပဲသူရဥရွှေမန်းကပြည်သူကိုသတင်းစကားပါခဲ့တာပါ
အီဂျစ်နိုင်ငံမှာအကြမ်းဖက်တိုက်ခတ်မှုနဲ့ပတ်သက်ပြီးမမှန်သတင်းပေးသူကိုကြီးလေးတဲ့ဒဏ်ငွေရိုက်မယ်လို့ချိန်ချောက်နေချိန်မှာပဲနိုင်ငံတွင်းရာဇဝတ်မှုကျူးလွန်သူတွေကိုတည်တံနဲ့တသက်တကြောင်ပြစ်ဒဏ်ချမှတ်မဲ့အကြမ်းဖက်နိုင်ငံရေးဥပဒေသက်ကိုတမဒအဗ်ဒယ်ဖတာ LCC ကမနေ့ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်အီဂျစ်နိုင်ငံမှာထိတ်တန့်အစိုးရရှိနေတဲ့ဦးဘုံခွဲအသက်ခံရပြီးတဲ့နောက်မှာအီဂျစ်နိုင်ငံအတွက်အကြမ်းဖက်တိုက်ဖြစ်ရေးဥပဒေကိုပုံမခိုင်မအောင်လှုပ်ဆောင်မယ်လို့တမဒ CC ကဇွန်လထဲမှာကတိပေးခဲ့ပါတာဖြစ်ပါတယ်2023ခုနှစ်ဇွန်လလမှာအရင်အစ္စလာမ်တမဒါဟောင်းမိုဟာမက်မော်စီကိုမစ္စတာစီစီဦးဆောင်ဖြုတ်ချခဲ့ပြီးအကြမ်းဖက်အဖွဲ့အစည်းအဖြစ်သူ့အစိုးရအဖွဲ့ကသတ်မှတ်ပြီးဖြိုခွင်းနေတဲ့မွတ်စလင်ညီကိုများအဖွဲ့ကနေဒီတိုက်ခိုက်မှုကိုလှုပ်ဆောင်တာလို့သူကအပြစ်တင်ပြောခဲ့ပါတယ်။အခုပြဋ္ဌာန်းလိုက်တဲ့ဥပဒေသေးအရအကြမ်းဖက်အဖွဲ့ကိုဖွဲ့စည်းသူဒါမှမဟုတ်ဦးဆောင်သူဟာတည်တံပြစ်ဒဏ်ခံရမှာဖြစ်ပါတယ်။အကြမ်းဖက်အဖွဲ့ကိုထောက်ချေး ငွေကြေးထောက်ပံ့သူတွေအတွက်တသက်တကြုံပြည်ထောင်ခံရမှာဖြစ်သလိုအကြံဖက်တိုက်ခိုက်တာဒါမှမဟုတ်တိုက်ခိုက်ဖို့ပြင်ဆင်တာတွေအတွက်လည်းထောင်ဒဏ်ပြည်ထောင်ချခံရမှာဖြစ်ပါတယ်။အီဂျစ်နိုင်ငံမှာလက်ရှိတရားရင်ဆိုင်နေရတဲ့သတင်းထောက်၄ဦးကလည်းအခုတရားဝင်ထုတ်ပြန်တဲ့ဥပဒေအရဆိုရင်ဒေါ်လာ1000ခွဲကနေ6000 4000ကြားတန်ငွေဆောင်ရဖို့ရှိပါတယ် Amnesty International လူခွင့်ရေးအဖွဲ့ကြီးကတော့ဒီဥပဒေဟာတိတ်ပြင်းထန်လွန်တယ်လို့ပြောပြီးဒါဟာလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်တွေကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ
်တောင်ဆူရန်အစုအနဲ့တဘုံတွေချာမှာငင်းချင်းရဲ့သဘောတူညီမှုတက်ကိုရယူပြီးလာပေါင်း20ချမ်းမြင့်ပြီဖြစ်တဲ့ပြည်ရင်းစစ်ကိုအဆုံးသတ်ဖို့အတွက်ဒေတာရင်းခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ် IGAD လို့ခေါ်တဲ့အရှေ့အာဖရိကနိုင်ငံများဖွံ့ဖြိုးရေးအဖွဲ့ကနေဂျာဝင်ပြီးဆောင်ရွက်ပေးတဲ့ဆွေးနွေးပွဲတွေကိုတက်ရောက်ဖို့အတွက်တောင်ဆူရန်သမရဆာဗီယာကီယာနဲ့တဘုံခေါင်းဆောင် Riek Machar ဟာအီသီယိုးပီးယားနိုင်ငံ Addis Ababa မြို့တော်မှာရောက်ရှိနေကြပြီဖြစ်ပါတယ်။တနင်္လာနေ့မှာနောက်ဆုံးနေ့အဖြစ်သတ်မှတ်ထားတဲ့ဆွေးနွေးပွဲတွေအတွက်မနေ့ကတနင်္ဂနွေနေ့ကနေ့မှာ IGAD ဥဆောင်တဲ့ဆွေးနွေးပွဲကိုတက်ရောက်နေတဲ့ခေါင်းဆောင်နှစ်ဦးရဲ့ပုံတွေကိုကင်ညာသမရဥရူရူကညာတာကသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်။ဒီဆွေးနွေးပွဲကိုကုလသမဂ္ဂနဲ့ American ပြည်ထောင်စုတို့ကနေထောက်ခံအားပေးနေတာဖြစ်ပါတယ်။
အသိခံဘုံဖောက်ခွဲတိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ပါကစ္စတန်နိုင်ငံရဲ့လူဦးရေများပြားတဲ့ပန်ဂျပ်ပြည်နယ်မှာလူ14ဦးနဲ့အတူပန်ဂျပ်ပြည်နယ်ရေးဝန်ကြီးရှူဂျာခန်ဇာဒါတိုက်ဆုံသွားပြီးနောက်သူ့အတွက်တနင်္ဂနွေနေ့အနောက်ပိုင်းကအာတုဘအခမ်းအနားမှာမော့ပြူဆူတောင်းတော်တွေပြုလုပ်ခဲ့ပါတယ်။အစ္စလာမဘတ်မြို့တော်ကနေအနောက်မြောက်ဘက်ကီလိုမီတာ100အကွာမှာရှိတဲ့အထော့ခရိုင်ကသူ့နေအိမ်မှာမနေ့တနင်္ဂနွေနေ့ကခန်ဇာဒါတိုက်ဆုံခဲ့တာဖြစ်ပါတယ်။လုံချုံရေးအဆောက်တွေကဟန်တာဖို့ကြိုးစားနေတဲ့ကြားကပဲအသေးခံဘုံခွဲသူဟာဝန်ကြီးခန်စာတာရဲ့အိမ်ထဲကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးအိမ်ထဲမှာတော့လူအယောက်30လောက်ရှိနေခဲ့တယ်လို့မြင့်မြင့်တွေ့သူတွေကပြောပါတယ်။ဘုံပောက်ကွဲမှုမှာကြီးမားတဲ့အတွက်အဆောက်အုံပြိုကျပြီးရဲရရှိတွေပါဝင်လူတွေဒါဇင်ချီအပြစ်စီးတွေအောင်ရောက်သွားခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကင်မှုကတော့ဒီတိုက်ခိုက်မှုကိုချုပ်ချလိုက်ပြီးဘလို့အခြေအနေမျိုးမှမှအကြမ်းဖက်တဲ့နီလန်ကိုတုံးစီရမရှိဘူးလို့ပြောကြလိုက်ပါတယ်။
တိရီလင်္ကာနိုင်ငံရဲ့လွှတ်တော်ရွေးကောက်ပွဲတွေမှာမဲပေးဖို့အတွက်ဒီကနေ့ပြည်သူတွေမဲယုံတွေကိုသွားခဲ့ကြပါတယ်။သမရဟောင်းမဟင်ဒရာရာဂျာပါစကီကတော့ဒီရွေးကောက်ပွဲကနေတဆင့်ဝန်ကြီးချုပ်ဖြစ်လာဖို့အတွက်မျှော်လင့်နေတာပါ။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်စေဖို့အတွက်တိုင်းပြည်ထောင်စုလုံခြုံရေးအင်အားတပ်ဖွဲ့အင်အားတောင်းနဲ့ချီချထားပါတယ
်။တနင်္လာနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတော်ခင်မျိုးတက်နဲ့ကုကောင်းထက်တို့ကပြောပြပေးသွားတာပါရှင်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်လွှတ်တော်အစည်းအဝေးကိုတက်ရောက်ဖို့နေပြည်တော်ကိုရောက်လာတဲ့အတိုက်ခံပါတီ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့ဒီကနေ့မှပဲတည်တံ့တွေ့ဆုံခဲ့ကြပါတယ်ဒီတစ်ချိန်ပြန်လည်ကျင်းပမဲ့လွှတ်တော်အစည်းအဝေးမှာပြတ်ထန်းနိုင်ရေးပြည်တော်စုရွေးကောက်ပွဲကတိုက်တွန်းထားတဲ့လွှတ်တော်ကိုယ်စားလှယ်ပြန်ရုပ်သိမ်းရေးဆိုင်ရာဥပဒေကိစ္စနဲ့ပတ်သက်ပြီးအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အဓိကဆွေးနွေးဖို့ရှိတယ်လို့လည်း NLD လွှတ်တော်ကိုယ်စားလှယ်ကပြောပါရယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆူမုံကပြောပြထားပါရယ်ရှင်
ဟုတ်ပါတယ်ဒီကနေ့မနေ့ပိုင်းမှာပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့တွေ့ဆုံခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုကော်မတီဝင်လည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးဝင်းထိန်က VOA မြန်မာပိုင်းကိုအတည်ပြုပါတယ်တရား
ပြည်တယ်တရားပြုလို့ရှင်မရှိဘူးများတယ်တနားရောက်ချင်းနေကြည့်ရတော့
ဒါပေမဲ့ဒေါအောင်ဆန်းစုကြည်နဲ့ဥရွှေမန်းတို့ဘလို့အကြောင်းအရာတွေကိုအဓိကထားဆွေးနွေးခဲ့တယ်ဆိုတာကိုတော့ NLD ဘက်ကတရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိပါဘူးဒီတစ်ကြိမ်တွေ့ဆုံမှုကတော့အာဏာရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌရာထူးကနေပြီးသူရဥရွှေမန်းရက်ဆိုင်ခံလိုက်ရပြီးတဲ့နောက်မှာအတိုက်ခံပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ပထမဦးဆုံးအကြိမ်နေပြည်တော်မှာတွေ့ဆုံကြတာလည်းဖြစ်ပါတယ်အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတကြိမ်လွှတ်တော်အစည်းအဝေးမှာတော့လွှတ်တော်ကိုယ်စားလှယ်ဖြစ်ကနေပြန်လည်ရုပ်သိမ်းငင်းဆန်ရဥပဒေနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးဖို့ရှိပါတယ်လို့ဦးဝင်းထိန်ကပြောပါတယ
်ကျွန်တော်တို့မှန်းထားတာပေါ့လက်ရှိဒီကောဆဲဥပဒေနဲ့ပတ်သက်လို့ပြောရဆွေးရမယ်အနေထားရှိတယ်ဒါပေမဲ့ဥပဒေတစ်ခုလုပ်တဲ့ဆိုရင်တော့လေတင်းနဲ့ပြီးတာမဟုတ်တဲ့ခါကျတော့ရက်ကြီးကပြောမယ်သဘောလည်းရှိတယ်ဒါပေမဲ့အခုကတော်တော်လည်းပြီးရမယ်ရောကလားဟိုကိမဆိုတော့ဘယ်လိုစီစဉ်ကြမလဲတော့လည်းမသိဘူးအဲကျွန်တော်တို့ကတော့ရတူရကောဥရီကြောင့်လည်းနိုင်ငံကစိုင်းနေရှင်တို့ပြီးတော့မှတဖို့အတွက်နိုင်ငံကစိုင်းနေဒီရအမျိုးလေဥရီရဲ့ဒီလို တ
ို့တော့ကိုစလေတာဝန်ကနေပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအမြန်ဆုံးအတည်ပြုပြဋ္ဌာန်းပေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ထောင်စုလွှတ်တော်ကိုထပ်မံတိုက်တွန်းထားတာဖြစ်ပါတယ်။ဒါဟာအာဏာရပါတီဥက္ကဋ္ဌရာထူးကနေရက်ဆိုင်ခံလိုက်ရတဲ့သူရဦးရွှေမန်းကိုလွှတ်တော်ကိုစလေအဖြစ်ကရုပ်သိမ်းဖို့ဖိအားပေးတဲ့သဘောဖြစ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တွေကလည်းသုံးသပ်နေကြတာဖြစ်ပါတယ်။ဒီဥပဒေအရေးနဲ့ပတ်သက်ပြီးဆွေးနွေးနိုင်ဖို့ဥပဒေချမ်းပြင်ဆင်ရေးကော်မတီတာဝန်ရှိသူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကဖိတ်ကြားထားတယ်လို့လည်းတီဘောမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ
်။နောက်ပါကျွန်တော်တို့ပါတီစုံကလွှတ်တော်ကိုယ်စားလှယ်တွေကိုအဲ့ဒီကိစ္စဆွေးနွေးဖို့ဖိတ်ထားတယ်ဗျ။ဥရှင်မန်းကနိုင်ငံရေးပါတီတွေနဲ့တိုင်ပင်မယ်လို့ပြောထားတာရှိတယ်လေ။ Right to recall ဥပဒေချမ်းနဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီကိုစားပြုလွှတ်တော်ကိုယ်စားလှယ်နဲ့ဆွေးနွေးလိုက်တယ်
ဥရွှေမန်းနဲ့ပေါ့နော်အင်ကယ
်ဟုတ်တယ်ဟုတ်တယ်ဥရွှေမန်းကဖိတ်ထားတာပြောင်စုဆွတ်တော်ဥပေချံပူပေါင်းကော်မတီရလို့ပြောတယ
်အင်ကယ်ဥရွှေမန်းနဲ့ဒေါ်စုနဲ့ဒီနေ့တွေ့တဲ့ပုံမှာရောအင်ကယ်ဘလို့မြင်ပါလဲရှင
်မကြာခဏတော့တို့ကဒီလိုပဲတွေ့ပြီးတော့အမြင်ချင်းဖလှယ်နေကြလေဒါဖြစ်နိုင်တာတော့အတွင်းပိုင်းသတင်းတွေပေါ့ဘာတွေဘာတွေဖြစ်နိုင်တယ်ဘလို့ဒီအချင်းချင်းကဘလို့ဖြစ်နိုင်တယ်ဆိုတာတွေအဲ့လိုကြောက်ကြဆိုကြဆွေးနွေးကြတာပဲဖြစ်မှာပေါ့
အင်ကယ်နောက်ပြီးတော့ဥရွှေမန်းကဒီနေ့ရေပေးတွေဘာတွေလဲသူသွားလှူတာတွေဘာတွေရှိတော့ Facebook မှာလဲစာတွေတင်တာမျိုးပေါ့နော်ဒီမျိုးတွေကဘလို့မျိုးလို့အင်ကယ်ထင်လဲရှင
်အရင်ခစ်တွေတော့တော့ဟိုခစ်အာနာရှင်စနစ်အောက်မှာတော့ဒီလိုဟွာဖြစ်သွားပြီလို့ရှိရင်ငြိမ်ကုတ်သွားတာပေါ့ဗျာအခုကတော့ဒီပါတီဥက္ကဋ္ဌအဖြစ်ကဒီထုတ်ပယ်ခံရတဲ့ကိစ္စကဥပဒေမဲ့ဇုတ်အတင်းအဲ့လိုမျိုးလုံးမဲ့ပုံမပေါ်ဘူးဆိုတဲ့သဘောလို့ကျွန်တော်အဲ့လိုယူဆပါတယ
်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုလွှတ်တော်ရဲ့လက်ရှိနာယကလည်းဖြစ်တဲ့သူရဦးရွှေမန်းဦးဆောင်ပြီးတော့လွှတ်တော်ဆွေးနွေးပွဲတွေမနေ့ပြန်မှာပြန်ပြီးတော့စတင်တော့မယ်အချိန်ဒီတစ်ချိန်လွှတ်တော်တွင်မှာတက်မတော်သားကိုယ်စားလှယ်တွေအာဏာရပါတီပြည်ခိုင်ဖြိုးကိုယ်စားလှယ်တွေအတိုက်ခံပါတီကိုယ်စားလှယ်တွေအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကဘလို့အကြောင်းအရာတွေအစိုးတင်သွင်းချက်တွေကိုဆွေးနွေးနိုင်မလဲဆိုတာကိုလည်းနိုင်ငံရေးအင်အားစုတွေဘက်ကစိတ်ဝင်စားနေကြတာဖြစ်ပါတယ်ရှင်
မဆူမမရှင် VOA ကနေတင်းလင်းလာတဲ့ညဖက်သတင်းတွေကိုဆက်လက်ထုတ်လင်းနေပါရယ်ခုဆက်လက်ပြီးရွေးကောက်ပွဲသတင်းနောက်တစ်ပုဒ်တင်ပြပါအောင်မယ်လာမယ့်အထွေထွေရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့အတွက်နိုင်ငံရေးပါတီအသီးသီးကလွှတ်တော်ကိုယ်စားလှယ်လောင်း6000ကျော်အမည်စရင်တင်သွင်းထားပြီးဖြစ်ပါရယ်လွှတ်တော်ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းလွှာတွေကိုစစ်စစ်ရမှာမြ мян ဆန်ဆန်နဲ့မမှန်ကန်ကန်ဖြစ်စေရတဲ့အတွက်စစ်စစ်ချိန်မှာကိုယ်စားလှယ်လောင်းတွေကိုရင်တွားရောက်ဖို့အတွက်လည်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါရယ်တည်င်အပြည့်စုံကတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းတာကိုဩဂုတ်လ14ရက်နေ့မှာနောက်ဆုံးသတ်မှတ်ခဲ့တာဖြစ်ပါတယ်တောက်ကြနေကစီးရင်ပိတ်ပြီးချိန်မှာနိုင်ငံရေးပါတီအသီးသီးကတင်သွင်းတဲ့လွှတ်တော်ကိုယ်စားလှယ်လောင်းစီးရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးကအခုလိုပြောပါတယ
်ကိုယ်စားလှယ်လောင်းတင်သွင်းတာကအလုံးပေါင်း6189ရောက်ပါပြည်သူလွှတ်တော်ကဟို1982မြို့သားလွှတ်တော်က913အဲတိုင်းဒေသကြီးတွေက3317
တိုင်းရင်းသားလူမျိုးလွတ်တော်ကိုယ်စားလှယ်ပေါင်းကတော့163ဦးရှိတယ်လို့ပြောပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီလ16ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာလွတ်တော်ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းရမှာအချို့မဲဆန္ဒနယ်တွေမှာနေမြေတစ်ခုတည်းအတွက်နိုင်ငံရေးပါတီတစ်ခုကိုကိုစားပြုပြီးအမည်စရင်တင်သွင်းသူ2ဦးရှိကြောင်းနဲ့တချို့ကိုယ်စားလှယ်လောင်းတွေကတော့မဲဆန္ဒနယ်တစ်ခုမှာအရွေးခံဖို့အမည်စရင်တင်သွင်းပြီးမှဒီတင်သွင်းလာကိုရုပ်သိမ်းပြီးအခြားမဲဆန္ဒနယ်မှာအမည်စရင်ထပ်မံတင်သွင်းတာတွေလည်းရှိနေကြောင်းဖော်ပြထားပါတယ်။ဒီအတွက်ကိုယ်စားလှယ်လောင်းစီစစ်တာတွေကိုသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေမှာဩဂုတ်လ18ရက်နေ့ကနေ29ရက်နေ့အထိဆောင်ရွက်မှာဖြစ်ပြီးဒီလိုစီစစ်ချိန်မှာကိုယ်စားလှယ်လောင်းတွေအနေနဲ့ကိုယ်တိုင်လာရောက်ကြဖို့အတွက်လည်းရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်
။အဓိကကတော့ဟိုခုနလိုပေါ့လေတချို့ကြတော့လည်းပရမတဏီယာတင်တယ်ပြန်ရုပ်ပြီးတော့မှတခါနောက်တဏီယာတင်တာဒါမျိုးတွေရှိတော့အဲ့လိုရှိနေတဲ့အခါကျတော့ဒါသူတို့တွေနေနဲ့ဟိုမြင်းရဆဆန်းပြီးအောင်ရယ်နောက်ဆိုနစ်နာမှုမရှိအောင်ရယ်ပေါ့နော်ကိုယ်စားလောင်းနေနေနဲ့အဲ့ဒါလည်းဒါမှမဟုတ်အဲ့ခုနကစီစစ်တဲ့နေရာကိုတက်နေနေကိုယ်တော်တွားရောက်ပြီးတော့ပေါ့နော်ဆောင်ရွက်ကြဖို့ဆိုပြီးတော့ဒါလေးနှိုးဆော်ထားတာပါ
လွှတ်တော်ကိုယ်စားလှယ်လောင်းတင်သွင်းလွှာရုပ်သိမ်းရက်ကိုတော့ဩဂုတ်လ18ရက်နေ့ကိုသတ်မှတ်ထားပေမဲ့လောလောဆယ်မှာခရိုင်ကော်မရှင်အဖွဲ့ခွဲတွေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုတင်ပြလာတာမရှိသေးကြောင်းလည်းပြောပါတယ် ဒီလကုံမှာထုတ်ပြန်မှုရှိနေတဲ့အခြေခံမဲစင်းတွေကိုတော့ရေဘေးသင့်ဒေတာတွေမှာအတည်ပြုဖို့အခက်အခဲတချို့ရှိနေတာကြောင့်ထုတ်ပြန်မဲရဲ့ပြောင်းရွှေ့ကောင်းပြောင်းရွှေ့ဖို့ရှိနေပါတယ်။လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်နေရာအသီးသီးအတွက်လွှတ်တော်ကိုယ်စားလှယ်လောင်း1139ဦးတင်သွင်းထားပြီးပါတီတွင်ခေါင်းဆောင်အပြောင်းလဲမဖြစ်ခင်ကရွေးချယ်ထားတဲ့ကိုယ်စားလှယ်လောင်းစည်းရုံးအတိုင်းမပြင်းစင်ပဲရှင်ပြိုင်သွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအင်အားကြီးအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့လွှတ်တော်ကိုယ်စားလှယ်လောင်း1138ဦးအမည်စည်းရုံးတင်သွင်းထားပါတယ်။ NLD ပါတီအတွင်းမှာတော့ကိုယ်စားလှယ်လောင်းရွေးချယ်ရမှာကံကွက်တာတွေရှိခဲ့တာကြောင့်ရွေးချယ်ထားတဲ့ကိုယ်စားလှယ်လောင်းတချို့ကိုအပြောင်းလဲလုပ်ခဲ့ပါတယ်။မြန်မာပြည်မှာပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကို1990ပြည့်နှစ်ကျင်းပချိန်ကပါဝင်ရှင်ပြိုင်သူကိုယ်စားလှယ်လောင်း2300နီးပါးရှိခဲ့ပြီးလွန်ခဲ့တဲ့2010ရွေးကောက်ပွဲမှာတော့ကိုယ်စားလှယ်လောင်း3000ကျော်ရှိခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲဟာကိုယ်စားလှယ်လောင်းအများဆုံးပါဝင်ရှင်ပြိုင်မဲ့ရွေးကောက်ပွဲတစ်ခုလည်းဖြစ်ပါတယ်။
ကိုမိုးသောစူစီတင်ပြသွားတာပါရှင် VOA ကနေတင်းလာနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒေါက်တာရှင်များရှင်တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေး NCA အပေါ် ABF ABSDF နဲ့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများတပ်ဦးကထုတ်ပြန်တဲ့သဘောထားကြေညာချက်နဲ့ပတ်သက်ပြီးမအေးအေးမာကဆက်သွယ်မေးမြန်းချပါတယ်
ခု NCA နဲ့ပတ်သက်ပြီး KNU ကထိုးမယ်ဆိုပြီးတော့ပြောလိုက်တယ်ပေါ့နော်အခု ABSDF ရဲ့ statement က KNU လိုပဲအဲ့လိုပဲတိုင်းရင်းသားတွေတော့ပါနိုင်ရေးအတွက်ကြိုးပမ်းသွားမယ်လဲပြောထားတယ်ဆိုတော့ဟိုကိုယ်ကထိုးမှလားဘယ်လိုပုံစံမျိုးလဲ
ကျွန်တော်တို့ဒီ ABS နဲ့ကျွန်တော်ဆောင်သက်ထားတာတော့ဒီတတိုင်းကျွန်တော်ဖြစ်ပင်ခြင်းဆိုစာချုပ်ကိုလည်းနိုင်ဆိုတဲ့အခါမှာတိုင်းရင်းသားတွေအားလုံးနဲ့ကျွန်တော်တို့အတူကလက်ပြဲပြီးတော့ထိုးတန်မျိုးကျွန်တော်ကြိုးစားပြီးဆောင်ရွက်သွားမယ်ကျွန်တော်တို့ကတော့ဒီ NCA စာချုပ်ချုပ် NCA ဒီတတိုင်းကျွန်တော်ဖြစ်ပင်ခြင်းဆိုစာချုပ်ကိုလက်မှတ်ထိုးရနေရမှာကျွန်တော်တို့လည်းဘဝတွေတိုင်းရင်းသားတွေအတူကလက်သက်ပါဝင်နိုင်ရင်အမှန်တမ်းကိုကြိုးစားပြီးကျွန်တော်ဆောင်ရွက်သွားမှာဖြစ်တဲ့ဆိုတော့တော့ဒီတစ်ခွက်နှစ်ခွက်တဲ့ထုံးဝင်နေလဲကျွန်တော်ထင်တယ်ဒီတတိုင်းမျိုးပြင်းပြင်းလို့ဆိုဆိုတာအတိတ်ကမရှိနိုင်ဘူးအဲ့တော့ကျွန်တော်တို့ဆောက်ချက်ထားတာတော့အခုလက်ရှိကျွန်တော်တို့လည်းဖြတ်တန်းနေတယ်တန်းတော့ညအတူတူကလည်းအဲလက်ပြဲပြီးတော့လက်မှတ်ထိုးနိုင်ကိုကြိုးစားဆောင်ရွက်သွားမယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ဒီထိုးဖို့ကတော့ဆုံးဖြတ်တယ်ဒါပေမဲ့တိုင်းရင်းသားတွေအားလုံးပါတဲ့အချိန်မျိုးမှာထိုးသွားမယ်ဆိုတဲ့ဟာမျိုးပေါ့နော
်ဟုတ်ကဲ့ကျွန်တော်တို့တိုင်းရင်းသားတွေအတူတူပါဗျာနော်တိုင်းရင်းသားတွေအတူတူကလက်ပြဲပြီးတော့ထိုးနိုင်တယ်ကိုကျွန်တော်ကြိုးစားဆောင်ရွက်သွားမယ်
တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ် NCA နဲ့ပတ်သက်ပြီး ABSDF ကကိုဆလိုင်းရောအောင်ကိုမအေးအေးမာကဆက်သွယ်မေးမြန်းချတာပါရှင်။သတ္တရှင်များရှင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟုအလုံးမှုဆောင်ကော်မတီနဲ့ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံပွဲအခမ်းအနားကိုဒီကနေ့နေပြည်တော်မှာကျင်းပခဲ့ရမှာဦးရွှေမန်းချန်ကပြန်လည်ရုပ်သိမ်းလိုက်တဲ့ပါတီဒုတိယဥက္ကဋ္ဌရာထူးကိုဦးထေးဦးကိုခန့်အပ်တဲ့အခမ်းအနားကိုလည်းတပြိုင်တည်းကျင်းပခဲ့ပါရယ်။ပါတီဒုတိယဥက္ကဋ္ဌကိုပါတီပူတွဲဥက္ကဋ္ဌအရာထူးဘာကြောင့်ခန့်အပ်တယ်ဆိုတာကိုလည်းသမရဦးသိန်းစိန်ကအခမ်းအနားတွင်းမှာကိုစလဲရီကိုပြောကြားခဲ့ပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလင်ကတင်ပြပေးပါမယ်ရှင
်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းကိုပါတီအကြီးအကဲရာထူးကဖြုတ်ချပြီးတဲ့နောက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကခေါင်းဆောင်ပိုင်းနေနေပြည်တော်မှာရှိတဲ့ပါတီဌာနချုပ်မှာပထမဆုံးချိန်မျက်နှာစုံညီတွေ့ဆုံကြတာလည်းဖြစ်ပါတယ်ပါတီစည်းဝေးပွဲသဘောပြုလုပ်တဲ့ဒီတွေ့ဆုံပွဲဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းပါတီဒုတိယဥက္ကဋ္ဌအဖြစ်ရွေးချယ်ခံထားရတဲ့ဦးထေးဦးကိုပူတွဲဥက္ကဋ္ဌအဖြစ်ပါတီဥက္ကဋ္ဌသမရဦးသိန်းစင်ကတရားဝင်ယာထုလွှဲပြောင်းပေးတဲ့အခမ်းအနားလည်းဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့အခမ်းအနားအပြီးပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ပါတီဗဟိုအတွင်းရေးမှူးလည်းဖြစ်တဲ့ဦးပိုက်ထွေးကသတင်းတော့တွေကိုအခုလိုရှင်းပြပါတယ
်အခမ်းအနားမစတင်ခင်မှာပါတီဥက္ကဋ္ဌဦးသိန်းစင်ဟာပါတီဝင်လွတ်တော်ကိုယ်စားလှယ်တွေကိုနှုတ်ဆက်ရန်လာရောက်ပြီးတော့မှကျွန်တော်တို့ပါတီပူတွဲဥက္ကဋ္ဌတာဝန်လွှဲပြောင်းပေးရမှုနဲ့ပတ်သက်ပြီးတော့မှရှင်းလင်းပြောကြပြီးပါတီဝင်လွှတ်တော်ကိုယ်စားလှယ်ကိုနှုတ်ဆက်ပြီးတော့မှကျွန်တော်တို့ပြန်ထွက်သွားပါတယ
်သမရဦးသိန်းစင်ကတော့ဒီယာရုလွှဲပြောင်းပေးတဲ့အခမ်းအနားအပြီးပြန်သွားတယ်လို့ဆိုပါတယ်အဲဒီနောက်မှာတော့ပါတီကိုယ်စားလှယ်တွေနဲ့ဗဟိုကော်မတီဝင်အသစ်တွေ့ဆုံပွဲအပါအဝင်ပါတီဗဟိုကော်မတီပြင်ဆင်ဖွဲ့စည်းခြင်းနဲ့ဆက်လက်ဆောင်ရွက်မယ့်လုပ်ငန်းစဉ်တွေအကြောင်းဆွေးနွေးကြတယ်လို့ဆိုပါတယ်ဦးရွှေမန်းကိုယာရုကဖြုတ်ချလိုက်တဲ့အကြောင်းရင်းတွေထဲမှာငွေကြေးဆိုင်ရာကိစ္စကြောင့်ဟုတ်မဟုတ်ဆိုတာကိုတော့အတည်ပြုချက်ပေးဖို့ဥပိုက်ထွေးကညှင်းဆိုခဲ့ပါတယ
်။ဒါတွေကတော့ကျွန်တော်တို့ခုမှစတင်ပြီးတော့တာဝန်ထမ်းဆောင်တဲ့အနေထားနဲ့ကျွန်တော်တို့ဒီအသေးစိတ်ကျွန်တော်တို့ဒါတွေမသိရသေးတယ်ဒါတော့ကျွန်တော်တို့ပြောဆိုဖို့ခက်ခဲပါတယ်
။ဦးရွှေမန်းကိုပါတီအကြီးအကဲယာရုကနေရုတ်တရက်ဖြုတ်ချလိုက်တဲ့နေရာမှာရဲတပ်ဖွဲ့နဲ့စစ်တပ်စတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့အင်အားသုံးပြီးဖြုတ်ချခဲ့တယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကြောင့် ဒါဟာဒီမိုကရေစီကိုကျင့်သုံးနေပါတယ်ဆိုတော့အနာယပါတီရဲ့လှုပ်ဆောင်ချက်ဟာဒီမိုကရေစီမဆန်တဲ့လှုပ်ရဖြစ်တယ်လို့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်လို့လည်းတခြားပါတီဗဟိုအတွင်းရေးမှူးတဦးဖြစ်သူဒေါက်တာမောင်မောင်ထေးကအခုလိုပြောပါတယ်
ပါတီတွင်းဒီမိုကရေစီပြည်ပြောင်းပြောင်းလဲရေးပေါ့เนาะကျွန်တော်တို့ကငကိုလုံးကဝေဖန်တာတွေရှိတယ်ပါတီတွင်းမှာဒီမိုကရေစီเนาะကျွန်တော်တို့ဟိုဟိုပေါ့အခွင့်အရေးတွေမရှိဘူးဆိုတော့စကားလေးတွေဝေဖန်ပြောဆိုတာလေးတွေရှိပါတယ်အဲ့တော့ကျွန်တော်တို့ကပါတီတွင်းဒီမိုကရေစီပုံမရှင်သန်ရေးနဲ့ပါတီတွင်းစီလုံးညီညွတ်ရေးတွေအခုပြည်ပြောင်းလဲမှုကိုကျွန်တော်တို့ဆောင်ရွက်တာဖြစ်တယ်ဒါနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ရဲ့ထုတ်ပြန်ကြေညာချက်တင့်မြေဆောင်2015မှာရှင်းလင်းထားပြီးဖြစ်ပါတယ
်ဩဂုတ်လ18ရက်နေ့မှာလွတ်တော်ဆွေးဝဲတွေပြန်မစခင်တရက်အလိုမှာပြည်ခံဖြိုးပါတီကဗဟိုကော်မတီဝင်အသစ်တင်တဲ့လွတ်တော်အမတ်တွေတွေ့ဆုံကြတာလည်းဖြစ်ပါတယ်။ပြန်လည်ကျင်းပမဲ့လွတ်တော်ဆွေးဝဲအတွင်းလွတ်တော်ကိုယ်စားလှယ်ပြန်လည်ရုပ်သိမ်းရေးကိစ္စကိုလည်းဆွေးနွေးဖို့ရှိနေတဲ့အတွက်ဒီအပေါ်အများကစိတ်ဝင်တစားစောင့်ကြည့်နေကြတာဖြစ်ပါတယ်။လက်ရှိအချိန်ထိတော့ဥရှင်မဟာပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့အမျိုးသားလွတ်တော်သဘာပတိတာဝန်တွေကိုဆက်လက်ထမ်းဆောင်နေဆဲဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းတင်ပြတော်တာပါရှင်။ပြခဲ့တဲ့ဇူလိုင်လကုန်ပိုင်းနဲ့အခုဩဂုတ်လအတွင်းမှာရန်ကုန်မြို့မှာပန်ရှင်မဲ့ဖန်စီရမိခဲ့တဲ့အမေရိကန်ဒေါ်လာတန်းချီတန်တဲ့စိတ်ကြွဆေးတွေဟာပြပကိုရေထွက်ပစ္စည်းတင်ပို့နေတဲ့ Caledon Delta Development Company နဲ့ဆက်စပ်နေတယ်လို့မွေးရစေဝါနေနေတပ်ဖွဲ့ကပြောပါရယ်ဒီကိစ္စနဲ့ပတ်သက်တဲ့တရားခံကိုမဖမ်းမိသေးပေမဲ့ကုမ္ပဏီဦးဆောင်သူ၃ဦးအပါအဝင်လူ၈ဦးကိုမတင်ကတရားခံစီရင်ထည့်သွင်းထားတယ်လို့ဆိုပါရယ် MyA မှာကသတင်းပေးပို့ထားပါရယ်ရှင်
ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့နဲ့ဩဂုတ်လဇန်အတွင်းရန်ကုန်မြို့မှာပိုင်ရှင်မဲ့တွေအဖြစ်ဖမ်းဆီးရမိခဲ့တဲ့စိတ်ကြွဆေးတွေဟာရေလုံငန်းလုပ်နေတဲ့ကုမ္ပဏီတစ်ခုနဲ့ဆက်ဆက်နေကြောင်းမူရစေဝါနှိမ့်နေရဲ့ရဲတပ်ဖွဲ့ရဲ့ဒုတိယတပ်ဖွဲ့မှရဲမှူးကြီးမြင့်သိန်းကပြောပါတယ်
။ကာဒူကြီးပေါ်ကနေပြီးတော့စိတ်ကြွယူသူဆေးပြား26တပ်သမား9တန်းတွေ့တယ်။ဒီကနေပြီးတော့ကျွန်တော်တို့မူရရဲတပ်ဖွဲ့နေပြီးတော့တတိယကွင်းနဲ့ပေါ်ထုတ်တာပေါ့။မိတာပထမမိတာရဲ့အဆက်ပေါ့နော်အဲ့ဒီကနေပဲကျွန်တော်ကကုမ္ပဏီတစ်ခုရဲ့လိမ့်စာကိုအခြေခံမိတယ်ကုမ္ပဏီနာမည်က Caledon Data Development Company ပေါ့ကုမ္ပဏီနာမည်အဲ့ဒီအဆောက်ကနေပြီးတော့ကျွန်တော်တို့စေတာစေတမ၅တန်းတွေ့တာဖြစ်တယ်မတင်ငါအခြေခံအလုံး၈ယောက်ကိုကျွန်တော်တို့ဖော်ထုတ်နိုင်တယ
်ဇူလိုင်လအတွင်းကကွန်တိန်နာကားနဲ့မင်္ဂလာတုံမြို့နယ်ထဲမှာဖမ်းဆီးရမိမှုဟာကမ္ဘာပေါ်မှာဒုတိယအများဆုံးဖမ်းဆီးရမိတာဖြစ်ကြောင်းကိုလည်းရဲတပ်ဖွဲ့ကပြောဆိုထားတာပါဩဂုတ်လ3ရက်နေ့ကတော့ရန်ကုန်တိုင်းဒေသကြီးအတွင်းမှာစိတ်ကြွဆေးပြား15သိန်းကာလတန်ဖိုးကြက်တန်းပေါင်း 8,500 ဘူးကိုထပ်မံဖမ်းဆီးရမိခဲ့တာဖြစ်ပြီးဒါဟာရန်ကုန်တိုင်းဒေသကြီးအတွင်းမှာဒုတိယအကြိမ်အများဆုံးဖမ်းဆီးရမိမှုဖြစ်ပါတယ်။နှစ်ဖက်အတွင်းမှာပဲတတိယအကြိမ်ဖြစ်ပိုင်ရှင်မဲ့ဆေးတွေကိုတာကေတမြို့နယ်ထဲမှာထပ်မံဖမ်းဆီးရမိခဲ့ပါတယ်။တတိယအကြိမ်မူရစေးဝါးတွေဖမ်းဆီးရမိမှုနဲ့ပတ်သက်လို့တော့အဲ့ဒီကုမ္ပဏီနဲ့ဆက်ဆက်မှုရှိမရှိရှင်းရှင်းလင်းလင်းမသိရသေးပါဘူးပထမနဲ့ဒုတိယအကြိမ်ဖမ်းမိခဲ့တဲ့မူရစေးဝါးတွေကိုတော့အရင်ကပိုင်ရှင်မဲ့တွေအဖြစ်ဖော်ပြခဲ့ပေမဲ့အခုအခါမှာတော့မူရစေးဝါးနှိမ့်နှင်းရေးရဲတပ်ဖွဲ့ကတန်လျာရှိတဲ့ကုမ္ပဏီကတာဝန်ရှိသူတွေကိုထုတ်ဖော်ပြောဆိုလာတာဖြစ်ပါတယ်ရေတွက်ပစ္စည်းလုပ်တဲ့ကုမ္ပဏီကဒါရိုက်တာအပါအဝင်တာဝန်ရှိသူ၃ဦးကိုတန်လျာတရားခံစီးရင်ထဲမှာထည့်သွင်းထားတယ်ဆိုပြီးရဲမှူးကြီးမြင့်သိန်းကဆက်ပြောပြပါတယ်
ကျွန်တော်တို့ဒီ6ယောက်ထဲမှာကုမ္ပဏီဒါရိုက်တာဖွဲ့ဝင်3ယောက်ပါတယ်အဓိက managing director ရဲ့ director နဲ့ပါတယ်ပေါ့နော်6ယောက်လုံးကိုကျွန်တော်တို့အစီအရမိချင်းမရှိသေးဘူးသူတင်းဆောင်နေတယ
်ဟုတ်ကင်း
ပြည်နောက်ပိုင်းမှာကျန်တာတော့စက်ကြီးဆောင်ရဲဖြစ်ပါတယ်ခင်ဗျာဒီ6ယောက်ကိုမိမှသာဒီရဲ့အဆက်ပေါ့နော်ဒီရဒေလာတဲ့ဒေကုပဲဆိုတာကျွန်တော်တို့ဖော်ထုတ်နေမှာဖြစ်တယ်သူရဲ့လုပ်ငန်းနေရာတော့ကျွန်တော်တို့ဒီပဇွန်ပေါ့နော်မြန်မာနိုင်ငံထွက်တဲ့ပဇွန်ကိုပြပကိုခုတဲ့အကြုံတော့လုပ်တယ်ဒီက
နိုင်ငံတကာမူရစေးဝါးတိုက်ဖြတ်ရေးအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစိုးရခန်းစာမှာတော့တနိုင်ငံချင်းအလိုက်အခြေအနေတွေကိုဖော်ပြထားတာပါအဲ့ဒီအစိုးရခန်းစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစေးဝါးကိုထိထိရောက်ရောက်တိုက်ဖြတ်ဖို့ပြက်ခွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့မူရစေးဝါးတိုက်ဖြတ်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူရစေးဝါးတိုက်ဖြတ်ရေးနှစ်ပတ်လည်အစီရင်ခံစာမှာရေးသားထားတာပါမြန်မာအာဏာပိုင်တွေဘက်ကတော့မူရစေးဝါးတိုက်ဖြတ်ရေးတွေမှာသူတို့အနေနဲ့နိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်သားရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုရဲ့မြို့တော် Washington DC ကနေ line meter 25 30နဲ့ 51 တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညအပတ်စဉ်ကဏ္ဍတွေထဲမှာနားဆင်ရမှာတော့
ကောင်းဝင်ယူတဲ့ဖွဲ့စည်းတိရောက်တဲ့အခါမှာကျမတို့အဟံအကြပါလဲဆိုတော့အဖြစ်ပင်တဲ့အဖြစ်အလေးအထားပေါ့လေ
စွန်ဦးတီထွင်စီးပွားရေးလုပ်ငန်းကိုဦးဆောင်နေတဲ့ဒေါ်ခန့်ခန့်ကြီးရဲ့ယုံကြည်ရာကိုသူယုံကြည်ရာစီစဉ်မှာကြားရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုလည်းနားဆင်ရမှာပါအခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လင်းပါမယ်တရုတ်နိုင်ငံဗဟိုဘဏ်ကတချိန်ကတင်းကျပ်စွာထိန်းချုပ်ထားခဲ့တဲ့ယွမ်ငွေတန်ဖိုးကိုဩဂုတ်လ17ရက်နေ့ကရုတ်တရက်လျှော့ချလိုက်တဲ့အတွက်ဆယ်စုနှစ်နှစ်ခုအတွင်းတရက်ထဲအနှိမ့်ဆုံးအဆင့်ကိုရောက်သွားခဲ့ပါတယ်။အခုလိုတန်ဖိုးလျှော့ချလိုက်တာဟာကမ္ဘာဒုတိယစီးပွားရေးအင်အားအတောင့်တင်းဆုံးနိုင်ငံအတွင်းတင်းမာမှုတွေရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အဲ့ဒီလိုလှုပ်ဆောင်မှုကြောင့်ငွေကြေးစစ်ပွဲဖြစ်ပွားနိုင်တယ်လို့သုတေသီတွေကသုံးသပ်ပြောဆိုကြပါတယ်။ဒီအကြောင်း VOA သတင်းထောက် Bill I the People ထားတဲ့သတင်းဆောင်မကိုအခြေခံပြီးကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါရရှင်။
ရောင်ဝေတံပိုးဟာတဖြည်းဖြည်းတောက်လျှောက်မြင့်တက်လာနေခဲ့ပြီးဩဂုတ်လ17ရက်နေ့ကတံပိုးကျဆင်းမှုဟာ1994ခုနှစ်နောက်ပိုင်းအကြီးမားဆုံးကျဆင်းမှုလည်းဖြစ်ပါတယ်ဒေါ်လာနဲ့ရှင်လိုက်ရင်ရောင်ဝေတံပိုးတရက်ထဲမှာတိတသမ900ခန့်လုံးကျသွားတာဟာတစ်နှစ်အတွင်းအတက်အကျဖြစ်နိုင်ခွင့်ရှိတဲ့200ခန့်လုံးနဲ့မတိမတားလေးရော့ကျသွားတာဖြစ်ပြီးတရုတ်နိုင်ငံရဲ့ပြည်ပပုဂ္ဂိုလ်ဟာလည်းမနစ်ဇူလိုင်လကတည်းကစာရင်100ခန့်လုံးကျော်ကျဆင်းသွားတယ်လို့တရုတ်အစိုးရကကြေညာပြီးရက်ပိုင်းအတွင်းမှာဖြစ်သွားခဲ့တာပါတကယ်တော့တရုတ်ရွာငွေတံပိုးချရတဲ့အဓိကအကြောင်းရင်းထဲမှာပထမနှစ်ဝယ်အတွင်းပြပပို့ကုန်အချိန်လျှော့ချသွားတဲ့အကြောင်းတစ်ခုတည်းကြောင့်တော့မဟုတ်ဘူးလို့ကြွန့်ကျင်သူတွေကသုံးသပ်ပါတယ်ဒုတိယနှစ်ဝယ်ပိုင်းအတွင်းစီးပွားကျဆင်းမှုနဲ့ရင်ဆိုင်နေရပြီးဖြစ်တဲ့အချိန်မှာမကြသေးခင်ကပဲအစုရှယ်ယာဈေးတွေကျသွားတာကလည်းအခြေအနေကိုပုံမဆိုးဝါးသွားစေတဲ့အကြောင်းအရာဖြစ်တယ်လို့သုံးသပ်ပြောဆိုကြပါတယ်တရုတ်နိုင်ငံအနေနဲ့ရေဘူအားဖြင့်စီးပွားရေးအကျတဲ့နဲ့ရင်ဆိုင်နေရတယ်ဆိုပေမဲ့လည်းတရုတ်နိုင်ငံရဲ့ကုန်သွယ်ဘက်နိုင်ငံအများစုကငွေတန်ဖိုးကျဆင်းနေတဲ့အချိန်မှာယွမ်ငွေဟာအတိုင်းအတာတစ်ခုအထိတည်ငြိမ်တဲ့အနေအထားမှာရှိနေတာဖြစ်ပါတယ်။တရုတ်ယွမ်ငွေတန်ဖိုးဟာဒေါ်လာနဲ့ရှင်းလိုက်ရင်လွန်ခဲ့တဲ့တစ်နှစ်လောက်အတွင်းမှာတည်ငြိမ်မှုရှိနေပေမဲ့တခြားငွေကြေးတွေဖြစ်တဲ့ယူရိုနဲ့ဂျပန်ယန်ငွေတွေဟာဒေါ်လာနဲ့ရှင်းလိုက်ရင်အတော်လေးကျဆင်းခဲ့တဲ့အတွက်ငွေတန်ဖိုးအပေါ်ဖိအားပေးမှုတွေပြပပို့ကုန်ကိုထိခိုက်တာတွေနဲ့ရင်ဆိုင်နေရတယ်လို့ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ်။စီးပွားရေးပညာရှင် Brian Jackson ဟာဘေကျင်းမြို့မှာရှိတဲ့တရုတ်နိုင်ငံဆိုင်ရာ HIS ဒေတာရင်းစီးပွားရေးဌာနကပညာရှင်တဦးပ
ါ If we look at the real effective exchange rate which is against a basket of currencies that compose China's major trade partners
တရုတ်နိုင်ငံရဲ့အဓိကကုန်သွယ်ဘက်နိုင်ငံတွေအားလုံးနဲ့ပေါင်းစုပြီးငွေလဲလှယ်မှုအကျိုးသက်ရောက်မှုကိုကြည့်မယ်ဆိုရင်ယွမ်ငွေတန်ဖိုးဟာ73ရာခိုင်နှုန်းလောက်ထိတက်ခဲ့တာကိုတွေ့နိုင်ပါတယ်ဒါကဘာကိုဆိုလို့လဲဆိုတော့လွန်ခဲ့တဲ့နှစ်အတွင်းအမေရိကန်ပြည်ထောင်စုကလွှဲလို့ကျန်တဲ့နိုင်ငံတွေကိုတရုတ်နိုင်ငံကတင်ပို့နေတဲ့ကုန်ပစ္စည်းတွေရဲ့တန်ဖိုးဟာ73ရာခိုင်နှုန်းဈေးတက်သွားတယ်ဆိုတဲ့သဘောဖြစ်နေတာပ
ါ။ရွာငွေတန်ဖိုးတရက်တာချပစ်လိုက်တာဟာငွေတန်ဖိုးကိုဈေးကွက်အပေါ်အခြေခံပြီးအယောင်းဝယ်လုပ်လို့ရနိုင်အောင်လှုပ်ဆောင်ခြင်းဖြစ်တယ်လို့တရုတ်ဗဟိုဘဏ်ကအစောပိုင်းမှာပြောခဲ့ပါတယ်။ဈေးကွက်ကဖိအားပေးလာတဲ့အပေါ်အခြေခံလှုပ်ဆောင်တာမဟုတ်ဘဲတိုက်ဆိုင်မှုကြောင့်ဖြစ်တယ်လို့ဗဟိုဘဏ်ကပြောပါတယ်။တကယ်တော့ဩဂုတ်လ17ရက်နေ့ကရွာငွေတန်ဖိုးချပြီးတဲ့နောက်ပိုင်းတရုတ်အစိုးရကနောက်ထပ်၂ရက်ဆက်တိုက်ငွေတန်ဖိုးထပ်ချလိုက်ပြန်တဲ့အတွက်တစ်ပတ်လုံးအတွက်ရွာငွေတန်ဖိုးဟာဒေါ်လာနဲ့ရှင်းလိုက်ရင်နှစ်တသမာ800ခန့်လုံးအထိကျသွားခဲ့တာပါဒါပေမဲ့ဩဂုတ်လ14ရက်နေ့မှာတရုတ်အစိုးရကကြားဝင်ဆောင်ရွက်ခဲ့တဲ့အတွက်ငွေတန်ဖိုးကျနေတာကနေရပ်တန့်သွားပါတယ်အရင်တုန်းကတော့လဲလှယ်မဲ့ငွေကြေးအလုံးကိုဆုလိုက်ပြီးငွေလဲနှုန်းကိုဘလောက်ထားသင့်တယ်လဲဆိုတာကိုတရုတ်အစိုးရကအလဲမှာသတ်မှတ်ပေးလိုက်လို့ရှိပါတယ်အဲ့ဒီကြတော့မှတတ်မှတ်ထားတဲ့နှုံးတဲ့200ခန့်နှုံးအတက်အကျအတွင်းဈေးကွက်ကသူ့လိုလိုငွေကြေးလဲလဲရောင်းချမှုတွေလှုပ်ဆောင်ကြတာပါဒါပေမဲ့သူတို့အနေနဲ့လိုအပ်တယ်လို့ယူဆရင် ဘဟုဘန်ကမကြာခဏဂျာဝင်ဆောင်ရွက်တာတွေရှိခဲ့ဘူးပါတယ်ဒီအစိုးရကပြတ်ထန်းလိုက်တဲ့ငွေကြေးလဲလှယ်မှုဆိုင်ရာမူဝါဒအသေးရအဓိကလဲလှယ်တဲ့ငွေတွေနဲ့ရွံငွေပထမနေ့မှာလဲလှယ်ခဲ့တဲ့တန်ဖိုးအတိုင်းနောက်တစ်နေ့မှာလည်းဆက်လဲလှယ်ကြရမှာဖြစ်ပါတယ်အဲ့ဒီလိုလှုပ်ဆောင်မှုဟာပွင့်လင်းမြင့်သာမှုပိုရှိစေတဲ့လုပ်ရဖြစ်ပေမဲ့နောက်တစ်ဆင့်ဘာဖြစ်မယ်ဆိုတဲ့အပေါ်မှာအများကြီးမူတည်နေတယ်လို့ Brian Jackson ကပြောပါတယ်
Really, what we'll have to see is whether or not they continue to see sort of large one-off depreciations on other, you know,
sort of quintessential kinds. Daisai ne chin ni ne daisai na chao khu lo ngwe tan mo cha da la, da ma mo de chin de kha bae ngwe tan bo ko cha da la so ra ko lo chano lo saung ji ya ma ba.
Ta cha naing ngan ni ga ngwe re lo ti yau yuan ngwe ha, naing ngan da ga ngwe ji le le yi zai kwat ma lut lat swa le le yang cha da myo mo shi de ba bu. Da ba me yuan ngwe naing ngan da ga zai kwat ko thop phaw win yauk nai aw ti yau so ya ga chou ban ni ba de. Liang chon ha ti yau naing ngan a che sai city နိုင်ငံတကာဘဏ်ကစီးပွားရေးပညာရှင်မှာတရုတ်အစိုးရရဲ့လှုပ်ဆောင်မှုဟာတရုတ်ငွေကိုလွတ်လပ်စွာရောင်းဝယ်ဖောက်ကန်းနိုင်ရေးအတွက်မှန်ကန်တဲ့လမ်းကြောင်းကိုဥတည်နေတဲ့လုပ်ရဖြစ်တယ်လို့သူကပြောပါတယ
်။因为人民币还没有自由化，所以中间价呢，人民币表现在
人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现在人民币表现သူတို့ရဲ့ဂျာဝင်ဆောင်ရွက်မှုဟာအရင်လိုအကျဉ်းကြီးများတော့မယ်လို့မထင်ပါဘူး
။ပြုပြင်ပြောင်းလဲရေးကိုဥတည်ပြီးရွံငွေတန်ဖိုးကိုအခုလိုချတာဖြစ်တယ်လို့တရုတ်အစိုးရကပြောနေပေမဲ့တခြားနိုင်ငံတွေကလည်းသူတို့ရဲ့ရှင်ပြိုင်နိုင်မှုရှိနေအောင်ငွေတန်ဖိုးတွေအပြိုင်ဆိုင်လိုက်ချတာမျိုးဖြစ်နိုင်တယ်လို့သူတေသီတွေကသတိပေးပြောဆိုကြပါတယ်။ငွေကြေးဆိုင်ရာစစ်ပွဲဟာလွန်ခဲ့တဲ့ကာလအတော်ကြာကတည်းကစတင်နေခဲ့ပြီးဖြစ်ပြီးတရုတ်နိုင်ငံကအခုလိုလှုပ်ဆောင်တာဟာလည်းအဲ့ဒါကိုတုံ့ပြန်တဲ့အနေနဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့လျောင်ချွန်းကပြောပါတယ်။ရွံငွေတန်ဖိုးချလိုက်တဲ့အတွက်တရုတ်နိုင်ငံရဲ့ပြပပို့ကုန်ကိုအထောက်အကူပြုစေမှာဖြစ်ပေမဲ့တရုတ်နိုင်ငံကပြပကိုတင်ပို့တဲ့ကုန်ပစ္စည်းတွေထုတ်လုပ်ဖို့အတွက်ပြပကနေကုန်ကြမ်းတချို့တင်သွင်းရတာလည်းရှိနေတာကြောင့်တရုတ်အစိုးရအနေနဲ့ငွေကြေးစစ်ပွဲလို့ခေါ်လို့ရတဲ့အပြိုင်ဆိုင်ငွေတန်ဖိုးချတာမျိုးကိုလိုလားမှာမဟုတ်ဘူးလို့ Brian Jackson ကပြောပါတယ်။တကယ်လို့တရုတ်နိုင်ငံကသာဈေးကွက်ကိုပုံမလုပ်ပိုင်ခွင့်ပေးမယ်ဆိုရင်ရွံငွေဟာနိုင်ငံတကာမှာအသုံးပြုတဲ့ငွေဖြစ်လာဖို့အထောက်အကူပြုစေမယ်လို့ဆိုပါတယ်။တူနေငါဟာသူ့ရဲ့ယွမ်ငွေကိုတခြားအမေရိကန်ဒေါ်လာယူရိုငွေဂျပန်ယန်နဲ့ဗြိတိန်ကပေါင်စတာလင်တို့လို IMF နိုင်ငံကငွေကြေးရံငွေအဖွဲ့မှာအယံငွေထည့်ဝင်ထားနိုင်ဖို့အတွက်စူးစမ်းနေတာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်ခုတော့မနေ့ပြန်ည9နာရီတိုက်ရိုက်လေလိုင်းစီစဉ်မှာဘာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
အနာရပီကံပြူပါတီတွင်မှထိတ်တန်းကောင်းဆောင်သူတော်ဦးရွှေမန်းကိုဖယ်ရှားလိုက်တဲ့အထိအကွဲပြဲတွေပေါပေါက်ခဲ့ပါတယ်။ရွေးကောက်ပွဲတွေကျင်းပဖို့3လလောက်လိုမှပေါပေါက်ခဲ့တဲ့ပီကံပြူပါတီတွင်ကအနာလွန်ဆွဲပွဲတွေကြောင့် NLD လိုတခြားပြိုင်ပွဲနိုင်ငံရေးပါတီတွေအတွက်အားသာချက်ဖြစ်လာနိုင်မှာလား။ဒါမှမဟုတ်အနာကိုပိုစုစည်းထားတဲ့အနာရပါတီအဖြစ်နဲ့ကြံနိုင်ငံရေးအင်အားစုတွေအတွက်ကြက်တဲတဲ့အခြေအနေမျိုးကိုဥတီသွားနိုင်မှာလားဆိုတာအခုလာမယ့်အင်္ဂါနေ့ညတရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုဒိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
မနေ့ဖြန်အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစည်းအဝေးမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သတင်းပတ်ဆိုင်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger တွေပြောသမျှအစည်းအဝေးရဲ့အလဲပါရှင်မဆူမြမွန်စီစဉ်ပြီးကိုသားညွန့်ဦးကကူညီတင်ဆက်ထားပါရစေ။အခု Facebook ကြည့်ရတာလေကြော်ညာတွေကပို့ပို့ရှုပ်လာနေတယ်နော်ကိုဇော်ဝင်းလှိုင်
မဆူမြမွန်ကတော့ရှုပ်တယ်ထင်နေတာစီးပွားရေးလုပ်ငန်းရှင်တွေကတော့အချိုးမြတ်တွေရလွန်းလို့လူမှုကွန်ရက်တွေပေါ်မှာပိုးတောင်ကြော်ညာထည့်နေကြတယ်ဗျ
Wall Street Journal ရဲ့ blog မှာ Facebook တို့ Twitter တို့ပေါ်မှာကြော်ညာကြတဲ့အခြေအနေအစိုးရခံစားတစ်ခုနဲ့ပတ်သက်တဲ့ဆောင်းပါးဖတ်လိုက်ရသေးတယ်လူမှုကွန်ရက်တွေပေါ်မှာစီးပွားရေးကုမ္ပဏီတွေကြော်ညာတာကိုစီမံခန့်ခွဲပေးတဲ့ Resolution Media ဆိုတဲ့ကုမ္ပဏီရဲ့အစိုးရခံစားကိုအခြေခံပြီးတော့ရေးထားတာပါResolution Media ကဒီ2013ခုနှစ်ကို၄ပိုင်းပိုင်းပြီးတော့မှသူစီမံခန့်ခွဲပေးနေတဲ့ကုမ္ပဏီတွေရဲ့ကြော်ညာအကျိုးအမြတ်တွေကိုအစိုးရခံစားထုတ်ခဲ့တယ်မလား
စိတ်ဝင်စားစရာပဲပြောပြပါအောင်ဗျ
ဘယ်ကုမ္ပဏီတွေပါလဲဆိုတာကို
ကုမ္ပဏီစုစုပေါင်းက20တောင်ကျော်တယ် Pepsi တို့ McDonald's တို့ HP တို့ FedEx တို့ပါတယ်ဒီ2013ခုနှစ်တုန်းကအဲ့ဒီကုမ္ပဏီ20ကျော်စုစုပေါင်းသုံးတဲ့လူမှုကွန်ရက်တွေပေါ်ကကြော်ညာဈေးကဒေါ်လာ38တန်းကျော်တယ်တဲ့အဲ့ Resolution Media အစီရင်ခံစာမှာအဓိကအာရုံစိုက်ထားတာကတော့ Facebook နဲ့ Twitter လူမှုကွန်ရက် website နှစ်ခုပေါ်မှာထည့်ကြတဲ့ကြော်ညာတွေကဘယ်လိုမျိုးအကျိုးအမြတ်ရတယ်လဲဆိုတာပဲ
Facebook က Twitter ရောနှမျိုးစလုံးကလူသုံးများကြတဲ့လူမှုကွန်ရက်တွေပဲဗျဘယ် website ကပိုထိရောက်တယ်တဲ့လဲ
သူအစီရင်ခံစာမှာစိတ်ဝင်စားစရာနှစ်ခုတွေ့ရတယ်တစ်ခုကဘာလဲဆိုတော့ဒီစီးပွားရေးလုပ်ငန်းတွေက2013ခုနှစ်မှာ Twitter ထက်ကို Facebook ပေါ်မှာ128ရာခိုင်နှုန်းတောင်မှပို့ပြီးတော့ကြော်ညာအတွက်ကိုအကုန်ခံကြရတယ်တဲ့ဆရာနောက်တစ်ခုကတော့ Twitter website ပေါ်မှာထည့်တဲ့ကြော်ညာ link တွေကိုဒီ click လုပ်တဲ့သူတွေကပိုများတယ်တဲ့
ဟင်ဒါဆို Twitter ပေါ်မှာကြော်ညာထည့်တာပို့ပြီးထိရောက်တယ်မပြောနိုင်ဘူးလားဗျclick လုပ်တဲ့အချိန်ရေက Facebook မှာတည်းပုံများတယ်ဆိုရင်လေ
သူတို့ link တွေကို click လုပ်တဲ့အချိန်ရေများတယ်လို့ပဲပြောတာလေအဲ့ဒီ link တွေထဲကနေပြီးတော့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေဝယ်ထားမှမဟုတ်တာ Twitter ပေါ်မှာချိတ်ထားတဲ့ကြော်ညာ link ကနေပြီးတော့စီးပွားရေးလုပ်ငန်းတွေရဲ့ပင်မ website စီကိုရောက်သွားတဲ့အတွက်အဲ့ဒီကုမ္ပဏီတွေက Twitter ကိုတော့မှ click လုပ်ခါပြန်ပေးရသေးတယ
်ကုမ္ပဏီဘက်ကရောအဲ့ဒီလိုပြန်ပေးရလို့မရှုံးဘူးလားဗျ
ရှုံးစရာတော့မရှိပါဘူးသူတို့ကြော်ညာစိတ်ပို့ပြီးတော့တတ်သွားတာပဲရှိမှာပေါ့
တကယ်တော့ Twitter နဲ့ Facebook ပေါ်မှာကြော်ညာတွေဒီလောက်ပုံများတာFacebook ပေါ်ကလင့်နေကြတော့သွားကလစ်မလုပ်ကြဘူးလားဗျာ
အစီရင်ခံစာထဲမှာပြောထားတဲ့အတိုင်းဆိုရင်တော့ Facebook website ပေါ်ကကြော်ညာ link တွေကိုသွားပြီးတော့နှိပ်ကြတာက Twitter လောက်ကိုမများပေမဲ့အဲ့ဒီကြော်ညာ link တွေကနေတဆင့်ဝင်ပြီးတော့မှဒီစီးပွားရေးလုပ်ငန်းတွေရဲ့အကုန်ပစ္စည်းတွေဝန်ဆောင်မှုတွေကိုတကယ်ပဲဝယ်ကြတဲ့အရေးအတွက်ကပို့ပြီးတော့များတယ်တဲ့ဆိုတော့စီးပွားရေးလုပ်ငန်းတွေအတွက်ကဒီဝင်ငွေက Facebook စီကပို့ပြီးတော့ရတာပေါ့
ဩအဲ့ဒါကြောင့် Facebook ပေါ်မှာစီးပွားရေးလုပ်ငန်းတွေကကြော်ညာတွေအတွက်ပို့ပြီးတော့ရင်းနှီးကြတာပေါ့Now Facebook နဲ့ Twitter ပေါ်မှာတုံ့ကြရတဲ့သူအရေးအတွက်ကတော့တော်တော်လေးကွာတယ်မဟုတ်လားဗျ။တန်းရာချီတောင်ကွာမှာပေါ့နော်
။စစ်တမ်းတွေရဆလို့ရှိရင်လားစင် Facebook တုံးတဲ့သူကကဘာတဝမ်းမှာတလောက်သန်းပေါင်း 1200 လောက်ရှိတယ်။ Twitter ကတော့သန်းပေါင်း 240 လောက်ပဲရှိတယ်လေ။ Resolution Media ရဲ့အဆိုအရဆိုရင်တော့ Facebook တို့ Twitter တို့ဘောကနေပြီးတော့ကြော်ညာထည့်ကြတဲ့စီးပွားရေးလုပ်ငန်းတွေကသူတို့ရဲ့လုပ်ငန်းတွေအကြောင်းကိုလူတွေသိသွားအောင်ပဲအထူးကရှိရကြတာတဲ့။အဲ့ကြော်ညာ link တွေကနေသွားပြီးတော့မှဒီကုန်ပစ္စည်းတွေဝန်ဆောင်မှုတွေကိုရောင်းရအောင်လို့ရည်ရွယ်တာမဟုတ်ဘူးတဲ့။သဘောကတော့ကုန်ပစ္စည်းတွေကိုဒီလူတွေများများပို့ပြီးတော့တည်သွားစေခြင်းနဲ့ရည်ရွယ်ချက်ကြောင့်မဟုတ်လို့လူမှုကွန်ရက် website တွေပေါ်မှာကြော်ညာထည့်ကြတာပေါ့
။ဒါဆိုသူတို့ကြော်ညာတွေကိုမြင်သာမြင်စေကြော်ညာ link တွေကိုမနှိပ်စင်နဲ့ဆိုတဲ့သဘောမျိုးဖြစ်နေမှာပေါ့ဗျာ
။ link မနှိပ်နဲ့ဆိုတဲ့သဘောတော့မဟုတ်ဘူးပေါ့။အဲ့ link တွေကနေပြီးတော့မှသူတို့ရဲ့ပေမ website စီကိုအချိန်ချင်းဘယ်နှခေါက်ပြန်လာတယ်လဲ။တကယ်ကုန်ပစ္စည်းကိုစိတ်ဝင်စားပြီးတော့ပစ္စည်းဝယ်တဲ့အခေါက်ဘယ်လောက်များတယ်ဆိုတာမျိုးသူတို့ကလိုလားတာပါ။ဒီမှာနောက်စိတ်ဝင်စားစရာနောက်တစ်ခုကတော့ဒီပြီးခဲ့တဲ့စတုထ3လပတ်မှာသတင်းမီဒီယာလုပ်ငန်းကြီးတွေက Twitter ပေါ်မှာကြော်ညာအတွက်ပို့ပြီးတော့တုံးလာကြတယ်တဲ့။အချိန်နဲ့တပြေးညီဖြစ်နေတဲ့အကြောင်းတွေကို tweet လုပ်ကြတာကပို့ပြီးတော့ခေတ်စားလာတယ်မလား။#လောက်ကြတာလေလက်ရှိဖြစ်နေတဲ့သတင်းတွေအဖြစ်အပျက်တွေကို Twitter ပေါ်မှာဖြစ်နေတာနဲ့တစ်ချိန်နဲ့တင်နေတဲ့ခေတ်ဆိုတော့သတင်းမီဒီယာလုပ်ငန်းကြီးတွေအတွက်ကဒီပရိသတ်တွေဆွဲဆောင်နိုင်ဖို့ Twitter ပေါ်မှာကြော်ညာစရိတ်ကိုအကုန်ခံလာကြတာလို့မြင်နိုင်ပါတယ်
ကျွန်တော်ဆမားတစ်ခုထဲမှာဖတ်ဖူးတယ်ဗျအခုစီးပွားရေးလုပ်ငန်းကြီးတွေကလူမှုကွန်ရက်တွေပေါ်မှာကြော်ညာတွေထည့်ဖို့အတွက်အဖွဲ့တစ်ဖွဲ့တတ်တာဖွဲ့ထားတယ်ဆိုပဲ
တေကြတာဘောကိုဇော်ဝင်းလှရဲ့အဲ့ဒီအဖွဲ့တွေဘာလုပ်တယ်လဲဆိုရင်ဒီလူသုံးများသမျှလူမှုကွန်ရက်တွေပေါ်မှာဘလို့အကြောင်းအရာတွေကိုပြောနေဆွေးနွေးနေကြတယ်လဲဆိုတာကိုမပြတ်စောင့်ကြည့်နေကြတာအဲ့မှာသူတို့လုပ်ငန်းရဲ့ဒီကုန်ပစ္စည်းနဲ့ပဲဖြစ်ဖြစ်ဝန်ဆောင်မှုနဲ့ပဲဖြစ်ဖြစ်စိုင်းနေတဲ့အကြောင်းအရာတွေပြောနေကြပြီဆိုရင်ဒီလူမှုကွန်ရက်တွေပေါ်မှာအချိန်မီဆွဲဆောင်နိုင်ဖို့ကိုကြော်ညာအောင် update လုပ်ထည့်လိုက်ကြတော့တာလေ
စီးပွားရေးလုပ်ငန်းတွေဘက်ကသာသူတို့ပစ္စည်းတွေရောင်းရဖို့ဘလို့ကြော်ညာရမလဲထွင်နေတာကျွန်တော်တို့လိုသူတွေနဲ့ဆိုရင်တော့အလုပ်ဖြစ်မှာမဟုတ်ဘူးပြုတ်ကိုကြည့်နေတဲ့ website ပေါ်မှာကြော်ညာတွေပေါ်ပေါ်လာရင်ဒေါသတောင်ထွက်နေရသေးတယ
်အဲ့ဒါကိုဇော်ဝင်းလှိုင်တယောက်တည်းမဟုတ်ဘူး online ပေါ်မှာအမြင်မပြတ်ချိတ်ဆက်ထားတဲ့ generation C မျိုးဆက်ကအများစုဖြစ်နေတာနည်းပညာနဲ့အင်မတန်မှအကျွမ်းတဝင်ရှိပြီးတော့မှ online ပေါ်မှာအမြဲတမ်းချိတ်ဆက်ကိုယ့်ရဲ့ဖြန့်ထားကြတဲ့သူတွေကို generation C လို့ပြောကြတယ် C မျိုးဆက်ပေါ့ဗျာမြန်မာလိုပြောမယ်ဆိုရင်တော့အကျမ်းမြင့်ရတော့ဒီထောင်စုနှစ်မှာမွေးကြတဲ့သူတွေက generation C တွေပေါ့ဒါပေမဲ့အဲ့ဒီ generation C ထဲမှာအသက်35နှစ်ကျော်နေတဲ့သူတွေကလည်း40ရာခိုင်နှုန်းလောက်တော့ပါတယ်အဲ့ဒါ UK မှာ generation C တွေကဂျုံအလုပ်လုပ်နေကြတဲ့သူ1000ကို MENTUM ဆိုတဲ့ကုမ္ပဏီတစ်ခုကနေပြီးတော့ online ကြော်ညာတွေအကြောင်းစစ်တမ်းကောက်တယ်အဲ့မှာ၃ယောက်မှ၁ယောက်က online တွေပေါ်ကကြော်ညာတွေဟာအင်မတန်မှစိတ်အနှောက်အယှက်ဖြစ်စရာကောင်းတယ်လို့ပြောကြပါတယ်ရှင
်မဆူမြတ်မွန်စီစဉ်ပြီးကိုဇော်ဝင်းလိုင်းကူညီတင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့အင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်တော်တာရှင်တွေနားဆင်လို့တဲ့သတင်းချင်းတွေတောင်းယူလို့ရဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0939382555လေးကိုခေါ်ဆိုနိုင်ပါတယ်စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ်855ပဟိုစာတိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ကြပါတယ်ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့ဒေါ်လာ30ပဲတန်တယ်ဆိုပြီးခိုးတယ်လာတဲ့ပီကာဆိုရဲ့ပကြီကာအာဂျင်တီးနားနိုင်ငံရဲ့ဖက်ရှင်နဲ့မလေးရှားကမွတ်စလင်ဖက်ရှင်တွေအကြောင်းကိုမအေးတန်နာကျော်ကစူးစီးတင်ဆက်ထားပါတယ်နားဆင်ကြည့်ရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးဆင်းရဲပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာတော့ကဘာကျော်ပကြီဆရာကြီးပီကာဆိုရဲ့ပကြီကားကိုခိုးသွင်းလာတာမိသွားပြီးတော့ပိုင်ရှင်လက်ထဲပြန်အပ်ပေးလိုက်ပါတယ်ပြီးတော့အာဂျင်တီးနားနဲ့မလေးရှားတို့ကဖက်ရှင်သတင်းပတ်ဒီလိုမျိုးကဘာတလွားကထင်ရှားကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထားတာတွေကိုပြောပြပေးသွားမှာပါပြည်သူနိုင်ငံကနေပြီးခိုးခံရပြီးတော့ပျောက်သွားတဲ့ကဘာကျော်လက်ရာပကြီကားကိုအမေရိကန်အရာရှိတွေပြင်သစ်လက်ထဲပြန်အပ်လိုက်ပါတယ်။ပကြီဆရာကြီးပီကာဆိုရဲ့ Liquid Fuse ပကြီကားကိုဝါရှင်တန်မြို့တော်ကပြင်သစ်တန်ရုံမှာနှစ်နိုင်ငံအရာရှိတွေလွှဲပြောင်းပေးအပ်လိုက်ကြပါတယ်။အဲ့ဒီပကြီကားက2000တခုနှစ်ထဲကပျောက်သွားတာဖြစ်ပြီးတော့2014ဒီဇင်ဘာလကျမှအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့ကောက်ခွန်စီးကြပ်မှုထူးတက်ဖွဲ့ကအဲ့ဒီပကြီကားကိုဖမ်းမိတာပါ။အဲ့ပကြီကားကိုပို့တဲ့သူကပါဆန်နဲ့ပို့တဲ့ကုမ္ပဏီနဲ့ပို့လိုက်တာဖြစ်ပြီးတော့အထက်ကပကြီကားက$33တန်တယ်လို့ရေးထားပါတယ်။ဒါမဲ့လည်းအပူအေးခံနိုင်တဲ့တူလောင်ယုံမှာထားဖို့အထူးညွှန်ကြားချက်ပါလို့တော့အခောက်ခွန်အရာရှိတွေကအဲ့လောက်ငွေကြီးနဲ့တန်ဖိုးနေတဲ့ပစ္စည်းကိုဘာလို့အဲ့လိုမျိုးအထူးမှားကြချက်နဲ့ပို့ရတာလဲဆိုပြီးတော့တန်တရားဝင်ပြီးတော့ဖွင့်ပြီးတော့စစ်ဆေးလိုက်တာဖြစ်ပါတယ်။ပြီးတော့ပြင်သစ်အစိုးရနဲ့မော်ဒန်အမှုပညာပြတိုက်တို့ရဲ့အကူအညီနဲ့ဒီပကြီကားကအတူလားအစ်လားဆိုတာအတည်ပြုနိုင်ခဲ့တာပါလို့အမေရိကန်ဘက်ကကိုယ်စားလှယ်ရှင်းနေကယ်လီကူရီကပြောပါတယ်။ဒီပစ္စည်းကားကကာလပေါင်စည်အမေရိကန်ဒေါ်လာ15တန်တန်လာဖြစ်ပါတယ်ရှင် Fine light in the beautiful sea I chose to be happy you and I we're like diamonds in the sky you're a shooting star I see a vision of ecstasy when you hold me I'm alive we're like diamonds in the sky ဖက်ရှင်သတင်းပတ်ရဲ့ပထမအဦးဆုံးနေ့ဩဂုတ်လ12ရက်နေ့မှာတော့အာဂျင်တီးနားဖက်ရှင်ဒီဇိုင်နာတွေသူတို့ရဲ့ဖန်တီးမှုလက်ရာအသစ်တွေကိုပြသခဲ့ကြပါတယ်။ဖက်ရှင်သတင်းပတ်ကျင်းပတဲ့၄ရက်တာအချိန်အတွင်းမှာဒီဇိုင်နာပေါင်းဒဇာစင်ကျော်ရဲ့ဖန်တီးမှုတွေကိုပြသခဲ့တာပါ။ပထမအဦးဆုံးဖွင့်ဝင်ခြင်းနေ့မှာပဲပြည်သက်တထောင်ကျော်လာရောက်ခဲ့ပြီးတော့သူတို့နိုင်ငံရဲ့ဖက်ရှင်ဒီဇိုင်နာတွေအခုမှပွဲထုတ်တဲ့တဲသစ္စာဒီဇိုင်နာငယ်လေးတွေကိုလာပြီးတော့အားပေးခဲ့ကြပါတယ်။အာဂျင်တီးနားမှာကအခုကဆောင်းပေါက်ဒီဇိုင်းတွေကိုပြတာပါ။မြောက်အမေရိကနဲ့ဥရောပမှာတော့ပိုပြီးတော့နာမည်ကြီးတဲ့ဒီဇိုင်နာတွေရဲ့ဆောင်းပေါက်လက်ရာတွေကိုလွန်ခဲ့တဲ့6လတွေကပြသပြီးသွားခဲ့ပါပြီ။အာဂျင်တီးနားဖက်ရှင်သတင်းပတ်ရဲ့ပထမအဦးဆုံးနေ့မှာပါဝင်ပြသတဲ့သူကတော့အာဂျင်တီးနားဒီဇိုင်နာဗီရိုအယ်ဖီပဲဖြစ်ပါတယ်။သူကဒေတာရင်းပေါက်ရောက်တဲ့တစ်ပင်ပတ်မှန်တွေအကောင်ပလောင်တွေကိုခန်းစားတက်ဝင်ပြီးတော့သူ့ဒီဇိုင်းတွေကိုဖန်တီးထားပါတယ်လို့ဆိုပါတယ်။ကိုကူကိုပြင်းပြင်းစင်စင်နေတဲ့ကြတဲ့အာဂျင်တီးနားနိုင်ငံမှာက2000တခုနှစ်မှာစီးပွားရေးပြက်ကက်နဲ့ကျုံခဲ့ရပြီးအခုနှစ်နောက်ပိုင်းတွေမှာတော့သူ့ရဲ့ fashion လုပ်ငန်းကြီးတစ်ခုလုံးပြန်ပြီးတော့အားကောင်းခိုင်မာလာတာတွေ့ရပါတယ်။ Buenos Aires fashion သတင်းပတ်ကိုကျင်းပတာကလည်း15နှစ်ရှိခဲ့ပြီဖြစ်ပါတယ်။ဒါကအာဂျင်တီးနား fashion လုပ်ငန်းတစ်ခုလုံးရဲ့အစစ်စင်ဖွံ့ဖြိုးရင်းချက်လာမှုမှာအရေးပါတဲ့အခန်းကဏ္ဍမှာရှိနေတာပါ။ဒီမှာကနိုင်ငံတကာဖက်ရှင်ရည်စည်းကိုလည်းအမိလိုက်သလိုကိုယ့်ရဲ့နေမြေကန်ဖက်ရှင်ဒီဇိုင်နာတွေနဲ့သူတို့ရဲ့စိတ်ကူးစိတ်သံတွေကိုလည်းမြေတောင်မြောက်ဖို့အရေးထားတာပါဖက်ရှင်သတင်းပတ်ပထမအဆုံးနေ့မှာပါဝင်ပြသခဲ့တဲ့ဘွေနိုဆဲရစ်တက်ကတိုကဘွေရဂါဇာဒီဇိုင်နာနှစ်ယောက်တွဲဖြစ်တဲ့ဂျူလီယာနာဂါစီယာဘယ်လိုနဲ့ကူလီယာချန်တို့ရဲ့အယိုးရှင်ဆုံးလက်ရာဖန်တီးမှုတွေကိုအားလုံးကစိတ်ဝင်စားသဘောကျခဲ့ကြပါတယ်ရှင် မလေးရှားနိုင်ငံရဲ့ကွာလာလမ်ပူဖက်ရှင်သတင်းဘက်ကတော့မျိုးလယ်ကောင်မှာပေါ်ဒူနေအောက်ဂူလာ23ရက်နေ့ကစတင်ဖွင့်လှစ်ခဲ့ပါတယ်။နေ့စဉ်ကျင်းပတဲ့3ရက်တာဖက်ရှင်သတင်းဘက်မှာ Islamic Fashion ပွဲတော်လည်းပါဝင်ပြီးတော့အဲဒီမှာတော့မလေးရှားဒီဇိုင်နာတွေဖန်တီးတဲ့ Muslim အမျိုးသမီးတွေအတွက်ဝတ်စုံတွေကိုတွေ့ရမှာပါ။ဒီဇိုင်နာ Aini Bagger ကတော့ Muslim အမျိုးသမီးတွေအတွက်အဝတ်အထည်တွေဖန်တီးရတာရိုးရိုးဝတ်စုံတွေကိုဖန်တီးရတာနဲ့တိတ်ပြောမကွာလောက်ဘူးလို့ပြောပါတယ်။
Designing loose and relaxed stuff is really my cup of tea. So it's a fun thing to do. And I have no difficulty to think to
paint or to do. Tomorrow, I'll have a cup of tea to paint or to do. Design is a good thing to do. Muslim design is a good thing to do. Muslim design is a good thing to do. Paint or to do. Paint or to do. Paint or to do. ကျမကပူရောင်ကြိုက်ပါသေးတယ်ရှေ့လျှောက်ရှိုးတွေများများပြနိုင်မှုကျွန်မမျှော်လင့်ထားတယ်လို့ပြောသွားပါတယ
် The market is bigger than non-muslim actually and it's growing the population of muslim is actually growing
နောက်ထပ် designer တယောက်ဖြစ်တဲ့မူနီယာကလည်း muslim fashion ကတကွာလုံးမှာပို့ပြီးတော့တောင်ခေတ်စားလာပြီဆိုတော့ designer အစ်တတွေအတွက်ဒီဈေးခွက်ကအကျိုးအမြတ်အများများရှိနိုင်တဲ့သဘောပါလို့ပြောသွားခဲ့ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။
အေးတနာကျော်ရဲ့တသက်ရောင်သတင်းလွှာအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင် VOA မြန်မာပိုင်းကနေသတင်းလာနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့စွန့်ဦးတီထွင်းစီးပွားရေးလုပ်ငန်းကိုဦးဆောင်နေတဲ့ဒေါ်ခန့်ခန့်ကြီးကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင
်အားလုံးမင်္ဂလာပါရှင်ကျွန်မဒီပြောချင်တာကဒီအခုဆိုရင်ရုံးဝတ်ကြည့်ရပေါ့လေစိုးတက်လာတဲ့အမြကျမတို့တစ်ဖက်ကဒီငယ်ဒီကိုယ့်ရဲ့ကိုပိုင်တန်မိုးကြီးကိုကြီးကိုသေးတွေလည်းစိုးတက်လာဖို့လိုတယ်လို့ကျမမြင်ပါတယ်ရှင့်ကိုတောင်းဝင်ယူတတ်တဲ့စိတ်မျိုးကြီးလူငယ်တွေကိုလုံမွေးထုတ်ကြမယ်ပေါ့ကျမတို့အဲ့လိုမွေးထုတ်ဖို့ဆိုရင်ကျမတို့မိသားစုတစုချင်းစီကနေပြီးတော့စပြီးတော့စအတင်ရမှာပေါ့လေကျမတို့မိသားစုတစုချင်းကစပြီးတိဆောက်အောင်မှာပါတောင်းဝင်ယူတတ်တဲ့လူငယ်တွေဖြစ်ဖို့ဆိုရင်ကျမတို့ပထမဦးဆုံးခြေလှမ်းအမိနဲ့မလုပ်ရအောင်လူကြီးတွေကလူငယ်တွေကိုကျမတို့ယုံကြည်မှုပေးရမယ်လူကြီးတွေကလူငယ်တွေကိုလုံပိုင်ခွင့်တွေကျမတို့ပေးရပါမယ်အဲ့လိုဆိုတော့ဒီလိုလုံပိုင်ခွင့်တွေပေးပြီးပြီးယုံကြည်မှုတွေပေးပြီးပြီးဆိုရင်လူငယ်တွေကစလုပ်ပြီးပေါ့ဘယ်အလုပ်မဆိုဘယ်တာဝန်လုပ်ဆိုလုပ်တဲ့အခါမှာတာဝန်ယူတဲ့လူငယ်တိုင်းတာဝန်ယူတဲ့လူတိုင်းဟာကျမတို့အမားတွေလုံးမိမှာပါအလုံးများများလုံးတဲ့လူကအမှားများများလုံးမိရဲဆိုတာတော့ဒါအလုံးသိကြပါတယ်အဲ့လိုလုံးမိရဲ့အခါကျရင်ကျမတို့ဒီလိုကာဝင်ယူတတ်တဲ့အဖွဲ့အစည်းတည်ဆောက်တဲ့အခါမှာကျမတို့အဟံ့အကြပါလဲဆိုတော့အဖြစ်တင်တတ်တဲ့အဖြစ်အလေးအထားပေါ့လေအဲ့လိုဆိုတော့ဒီလိုလူငယ်တွေကတာဝန်ယူနေရင်းနဲ့အမှားလုံးမိရဲ့အခါမှာအဖြစ်တင်တဲ့အစားကျမတို့လူကြီးတွေကလူငယ်တွေကိုဒီလိုလုပ်ခဲ့တဲ့အမှားပေါ်မှာအခြေခံပြီးတော့တင်ရစာယူတာနောက်တစ်ခါဒီလိုအမားမျိုးတွေထပ်ပြီးမလုပ်ဖြစ်အောင်လူကြီးတွေကလူငယ်တွေအကျိုးနဲ့အကြောင်းနဲ့ရှင်းပြပြီးတော့လူငယ်တွေကိုဒီလိုတာဝန်တွေယူတတ်တဲ့ယူရဲတဲ့လူငယ်တွေဖြစ်အောင်ဒီလိုနဲ့စတင်လို့ရပါတယ်လို့ကျွန်မထင်ပါတယ်ဟိုမိသားစုတစုချင်းစီကစသွားလို့ရပါတယ်မိဘတွေသူတစ်မိဘတွေကကိုသားသမီးတွေကိုယုံကြည်မှုတွေပေးနေသူတို့ချက်ဖို့သူတို့ရည်တည်နိုင်အောင်သူတို့တာဝန်ယူတတ်တဲ့လူငယ်တွေဖြစ်အောင်ပေါ့လေအဲ့လိုမျိုးစတင်ပြီးတော့ကျမတို့လူငယ်တွေကိုဟိုမိဘတွေအနေနဲ့အခုနားထောင်နေရတဲ့မှာမိဘတွေလည်းပါမယ်အခုအမတွေလည်းပါမယ်ဆိုရင်ဒီလိုမျိုးလေးလူငယ်တွေကိုကိုကိုလည်းလူငယ်တွေလည်းပါမှာပါလူငယ်တွေဆိုရင်လည်းကိုကိုကိုတာဝန်ယူတတ်အောင်ကျမတို့ပြုစုပြောင်းထောင်လို့ရပါတယ်လို့အာပြီးတော့ဒီလိုအပြစ်တင်တဲ့ society ကျမတို့ဒီအဖွဲ့အစည်းတစ်ခုမဖြစ်အောင်ပေါ့လေကျမတို့တိုင်းပြည်မှာဘုဖြစ်နေရအမားတစ်ခုတော့ငင်းလို့တယ်မလုပ်တယ်ဆိုပြီးလည်းမျိုးထိုးတဲ့လူတွေများနေရပါတော့။အဲ့လိုများနေတဲ့အတွက်လူငယ်တွေကတာဝန်မယူသေးတော့ဘူး။ရ
ူရဲ့တက်တီလည်းမရှိတော့ယူခြင်းစိတ်လည်းမရှိတော့ဘူးပေါ့နော်အဲ့လိုမျိုးဟိုလက်ညှိုးထိုးမဲ့အစားကျမတို့ပြဿနာတစ်ခုခုဖြစ်ပြီးဆိုရင်ကျမတို့အားလုံးဘလို့စုပေါင်းပြီးဖြေရှင်းကြမယ်မိသားစုတစ်စုဆိုလည်းမိသားစုတစ်စုလုံးအနေနဲ့ခံပြီးတော့ပြဿနာတော့ဖြစ်ပြီးဘလို့ဖြေရှင်းကြမယ်တိုင်းပြည်မှာဆိုရင်လည်းအကုန်စုပြီးတော့ပေါင်းဆောင်နေတဲ့ဒီပြဿနာတော့အကောင်းဆုံးဖြစ်အောင်ဘလို့ဖြေရှင်းရမလဲဆိုပြီးတော့အကောင်းနဲ့ကောင်းမြင်ဘက်ကနေကြည့်ပြီးတော့ကျမတို့အားလုံးဖြေဟိုဒီလိုတိုင်တိုင်ပင်ပင်နဲ့သွားကြမယ်ဆိုရင်ကျမတို့တိုင်းပြည်ကြီးကဒီထက်ဟိုတူးတက်တဲ့ဇီဝအမြင်ဆုံးရောက်နိုင်တယ်လို့ကျမမျှော်လင့်ပါတယ်ရှင့်ဒီလိုဒီလိုမျိုးတွားမှလည်းကျမတို့တိုင်းပြည်ကနောင်ဟိုဒီခေတ်အခုလူငယ်တွေကနောင်ခေါင်းဆောင်ကောင်းတွေဖြစ်မှာပါ။ဒါဆိုတာဝန်ယူတတ်တဲ့ခေါင်းဆောင်၊တာဝန်ယူရတဲ့ခေါင်းဆောင်တွေဒီနောင်တစ်ချိန်မှာဖြစ်ဖို့ဆိုတာကျမတို့အခုကတည်းကလူငယ်တွေကိုတာဝန်ယူတတ်တဲ့တာဝန်ယူရတဲ့လူငယ်တွေအဖြစ်နဲ့ကျမတို့ဟိုမွေးထုတ်ပေးမှဒီမှာနိုင်ငံရဲ့အနာဂတ်ကဒီထက်ပိုပြီးတော့တောက်ပနေလို့ကျွန်မယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာကဏ္ဍကိုထုတ်လွှင့်ပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ3052တိုးကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါ VOA မြန်မာပိုင်းတန်လွင်စီစဉ်ကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ဒီနေ့ညပိုင်းစီစဉ်တွေပြီးဆုံးတော့မှာပါကြာရှိတဲ့အချိန်တွင်တင်အချင်းချုပ်ကိုတော့ခင်မျိုးသက်ကပြင်ညာပေးပါအောင်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့လည်းကအေယဝင်လေးမျက်နှာဖျားနာမှာဒီကနေ့တင်းတင်းလာနေမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း28ဦးတဲ့မင်းသေးဆုံးခဲ့ရပြီးအတော်များများဒဏ်ရာတွေရခဲ့ပါတယ်ဒါကနှစ်ပေါင်း10နှစ်ကျော်အတွင်းမြို့တော်ဘန်ကောက်ကအဆိုးဝါးဆုံးဘုံပောက်ကွဲမှုဖြစ်ပါတယ်ဒဏ်ရာရသူတွေထဲမှာနိုင်ငံခြားသား၄ယောက်ပါတယ်လို့ထိုင်းသတင်းမှာဖော်ပြပါတယ်အဆင့်မြင့်ဟိုတယ်ကြီးတွေကုန်တယ်ကြီးတွေနဲ့နိုင်ငံခြားခီးသွားတွေမျက်စိကျပြီးစီကားတဲ့မြို့လေကရာချာပရာဆန်လမ်းဆောင်မှာရှိတဲ့အေယဝင်လင်းမြနာဖျားနာမှာနာမှာညနေ9နာရီလောက်ကပောက်ကွဲမှုဖြစ်ပွားခဲ့တာပါလင်းမြနာဖျားနာမှာအလောင်း6လောင်းကိုဖုံးအုပ်ထားတာတွေ့ရတယ်လို့အခင်းဖြစ်ပွားရာနေရာကိုရောက်နေတဲ့ VOA သတင်းတောက် Steve Harmon ကပြောပါတယ်လမ်းဆောင်မှာလည်းလူခန္ဓာကိုအစိပ်ပိုင်းတွေပြန့်ကျဲနေတာတွေ့ရတယ်လို့ဆိုပါတယ်ဒါဟာထိုင်းနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုပြစ်မှတ်ထားပြီးတိုက်ခိုက်ဖို့အတွက်တစုံတစ်ယောက်ကလှုပ်ဆောင်တာဖြစ်ကြောင်းတန်တရားဖြစ်စရာမလိုဘူးလို့လည်းပြောပါတယ်အခင်းဖြစ်ပွားရာညနေခင်းအချိန်ကအဲ့ဒီလင်းမြနာဖျားနာမှာလူပေါင်းရာနဲ့ချီးပြီးရှိနေတယ်လို့ပြောပါတယ်အခင်းဖြစ်ပွားမှုကိုလမ်းမှာတက်ထားတဲ့စောင့်ကြည့်ကင်မရာကရပ်ယူထားတာပါအခုပောက်ကွဲမှုဟာဘုံတစ်လုံးပောက်ကွဲတာဖြစ်ကြောင်းရဲလို့သူ့ကိုယ်သူပြောတဲ့သူကပြောပါတယ်ဒါပေမဲ့ဒီပောက်ကွဲမှုကိုဘယ်သူကလှုပ်ဆောင်လဲဒီနေရာကိုဘာကြောင့်ပြစ်မှတ်ထားတိုက်ခတ်ရတယ်ဆိုတာတွေကိုတော့အခုထိမသိရသေးပါဘူးပြည်သူ့လွှတ်တော်ဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နာရကသူရဥရွှေမန်းဟာဒီကနေ့တနင်္လာနေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့သူတို့နှစ်ဦးဘာအကြောင်းအရာတွေကိုဆွေးနွေးတယ်ဆိုတာကိုတော့မသိရသေးပါဘူး။လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီဌာနချုပ်မှာဒီကနေ့ကျင်းပတဲ့ပါတီဗဟိုလမှုဆောင်ကော်မတီနဲ့လွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံရမှာတမရဦးသိန်းစင်တက်ရောက်ပြီးသူရဦးရွှေမန်းကိုခန့်ထားတဲ့ဥက္ကဋ္ဌပူတွဲတာဝန်ကိုဦးထေးဦးကိုပြောင်းလဲပေးရတာအတွက်ရှင်းလင်းပြခဲ့ပါတယ်။
တရင်ချင်းချုပ်ကိုတော့ခင်မျိုးတက်ကကြီးညာပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကုဇော်ဝင်းလိုင်းဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကမ်မင်းစ်ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့10:00နာရီထိလိုင်းဒိုမီတာ2532 51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.